Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ View American တိုင်းရဲ့2020ပြည်နှစ်မတ်လ10ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေ Line Number 3040 48တို့ကနေတိုက်ရိုက်နားဆင်နိုင်တယ်လို့ View ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါကိုအောင်လုံနဲ့အတူသတင်းကြီးကြီးညာပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အမေရိကန်ပြည်ထောင်စုမှာ19ဦးသေဆုံးခဲ့ရပြီးလူပေါင်း400ကျော်ကူးစက်ခံထားရပါတယ်။အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကြောင့်တာလီဘန်အဖွဲ့ရဲ့ဘာသာရေးခေါင်းဆောင်ရဲ့အခန့်ကဏ္ဍကိုပြောင်းလဲသွားစေမှာမဟုတ်ဘူးလို့တာလီဘန်တို့ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာနိုင်ငံဒီဒီကိုဘာတွေရိုက်ခတ်သွားတယ်လဲဆိုတာကိုတင်ပြမှာဖြစ်တယ်လို့အမေရိကန်အရှိတ်ချမ်းဝါရှင်တန်နယူးယောက်မေရီလန်းပြည်နယ်တွေကိုကိုရိုနာဗိုင်းရပ်စ်ရောက်ရှိလာပြီးမို့မြို့မအတိုင်းဝိုင်းကြားမှာဘယ်လိုရှိကြပါသလဲ
။ရောဂါကူးမှာကတော့လူတိုင်းကြောက်ကြတာပဲလေ။ကြောက်တော့ကြောင်ရမှာပေါ့။လူတော်ရဲတော့မတော်ဘူး။အဲ့တော့ကိုယ့်အိမ်မှာကိုနေမယ်အစားအသောက်တွေဝယ်ထားမယ်
။ဒီအကြောင်းနဲ့အတူမြို့မနိုင်ငံကို ICJ မှာတရားစွဲရတဲ့ဂမ်ဘီယာတရားရေးဝန်ကြီးနဲ့တွေ့ဆုံမေးမြန်းခန်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတော်သတင်းတွေကိုမသိင်ကြီးထိုင်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါဦးခင်ဗျာ။
အမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်19ဦးသေဆုံးခဲ့ရပြီးဗိုင်းရပ်စ်ဆန်းသက်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုကိုတိုးမြှင့်ဆောင်ရွက်နေတယ်လို့အစိုးရထိပ်တန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကစနေနေ့မှာ400ကျော်ထိရောက်ရှိလာပြီးပြည်내အလုံးရဲ့ထက်ဝက်နှီးပါးမှာကူးစက်ခံထားရတာဖြစ်ပါတယ်။ပင်ဆယ်ဗေးနီးယားအင်ဒီယားနာမင်နီဆိုတာနဲ့နီဘရက်စကာပြည်နယ်တို့မှာပထမဆုံးကူးစက်ခံရသူတွေတွေ့ရှိကြောင်းစနေနေ့မှာအတည်ပြုထားပြီးဖလော်ရီဒါပြည်နယ်မှာတော့2ဦးသေဆုံးခဲ့ပါတယ်။နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့စနေနေ့ကပြည်နယ်အရေးပေါ်အခြေအနေကြေညာသွားပါတယ
်။ I have officially declared done a declaration of emergency which gives us certain powers
we're going to new model virus ကူးစက်ခံထားရသူပေါင်း86ယောက်ထိရှိလာပြီတဲ့နောက်အခုလိုကြီးညာသွားတာဖြစ်ပါတယ်အမေရိကန်လူမှုအမေရိကန်ကျန်းမာရေးနဲ့လူ့ဘုတ်ဖူလုံရေးဝန်ကြီး Alex Azar ကတော့နောက်ဒီအစားအသောက်နဲ့ဆေးဝါးကုတ်ကဲမှုဌာနရဲ့ကော်မရှင်နာစတီဖင်ဟန်တို့ကသမရအင်ပြူတော်မှာစနေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ဟာဗိုင်းရပ်စ်ဆန်းသက်ပစ္စည်းတွေကိုအချိန်တိုအတွင်းရအောင်မလုပ်ဘဲအချိန်ဖြုန်းခဲ့တယ်ဆိုတဲ့ဝေဖန်မှုတွေကိုခုခံပြောဆိုသွားပါတယ်။တောင်ကိုရီးယား၊ဂျာမနီတို့လိုနိုင်ငံတွေနဲ့နှိုင်းယှဉ်ပြီးအမေရိကန် CDC ကဆန်းသက်ပစ္စည်းတွေမျက်နှာသမျှမြန်မြန်ရအောင်မလုပ်ခဲ့ဘူးဆိုပြီးတော့ဝေဖန်ခံနေကြရတာဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကရေးပေါ်အသုံးပြုနိုင်မဲ့ဆေးကိုပထမဆုံးအချိန်ဖြစ်ရှိလာတဲ့စတင်အသုံးပြုရမှာဖြစ်ကြောင်းတရုတ်နိုင်ငံကကြေညာလိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာလူပေါင်း 3,500 ကျော်သေဆုံးပြီးသတင်းရောကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာဆေးထုတ်လုပ်ဖို့အချိန်မြင့်ဆောင်နေဖြစ်တဲ့အကြောင်းလဲတရုတ်နိုင်ငံကထိတ်တန့်ချက်မှအရေးရှိသူကတောက်ချနေမှာပြောခဲ့တာပါ။ရေးပေါ်အခြေအနေမျိုးမှာလက်တွေ့ဆန်းသက်မှုတွေအတွက်ဆေးတချို့ကိုဧပြီလလောက်မှာစတင်အသုံးပြုနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းလဲတရုတ်မျိုးသားချမ်းမာရေးကော်မရှင်ရဲ့သိပ္ပံနဲ့နည်းပညာဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးကျန်ချာဝေကပြောပါရယ်စိတ်ထုံးလုပ်တဲ့လုပ်ငန်းမှာတရုတ်သုတေသနဌာနဒါဇင်နဲ့ချီပါဝင်နေပြီးမတူကွဲပြားတဲ့ဆေးမျိုးစားတွေထုတ်လုပ်ဖို့ကြိုးပမ်းနေတယ်လို့လည်းပြောပါရယ်ဒါမှမဟုတ်အန်ဒီအခင်ပြီးထိရောက်တဲ့ဆေးဝါးထုတ်လို့ရမှာအချိန်နဲ့ငွေရင်းနှီးမြှုပ်နှံမှုလိုအပ်တယ်လို့သိပ္ပံပညာရပ်မှာလည်းကြမ်းကြင်မှုလိုပါရယ် COVID-19 ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်လိုမျိုးဆိုရင်တော့ပိုပြီးတော့မှစိန်ခေါ်မှုတွေလည်းရှိပါရယ်အန်ဒီအခင်ပြီးထိရောက်တဲ့ဆေးဝါးထုတ်လုပ်ဖို့အနည်းဆုံးတစ်နှစ်ကနေတစ်နှစ်ခွဲလောက်ထိအချိန်ယူရတယ်လို့လည်းကြမ်းကြင်သူတွေပြောထားတာပါတရုတ်နိုင်ငံရဲ့တီဆဲဥရီတွေရအန်ဒီယန်ရှိပြီမလဲကုသမှုဟာအကျိုးရှိနိုင်တယ်လို့အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကယူဆတယ်ဆိုရင်တော့လူလူကျန်းမာရေးအရေးပေါ်အခြေအနေမျိုးမှာဆေးဝါးထုတ်လုပ်ခွင့်ပြုထားပါရဲ့
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လွှတ်တော်ဝန်ထမ်းတွေအနေနဲ့ telework လို့ခေါ်တဲ့ရုံးမတက်ဖဲအင်္ဂါနေ့အဝေးကနေအလုပ်လုပ်နိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေပြင်ဆင်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်မမျှော်လင့်ထားတဲ့အခြေအနေမျိုးဖြစ်လာတာကြောင့်အခုလိုပြင်ဆင်ဆောင်ရွက်တာဖြစ်ပါတယ်။အမေရိကန်ဗန္ဓာရေးဆိုင်ရာပြည်ထောင်စုအစိုးရရုံးတွေအခြေစိုက်တဲ့ Washington, New York, San Francisco နဲ့ New Jersey တို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေရှိလာတာနဲ့အတူပဲ ပန္နရေးဆိုင်ရာစီမံစည်းကမ်းထိန်းသိမ်းကြီးချက်သူတွေအနေနဲ့အရေးပေါ်အစီအစဉ်တွေပြင်ဆင်နေကြပါတယ်။အမေရိကန်ပန္နရေးကန္တာထိန်းသိမ်းကြီးချက်သူတွေအနေနဲ့အစီအဝေးတွေဖြတ်သိမ်းခီးသွားလာမှုတွေကန့်သက်ထားပြီးရုံးမတက်ဖဲအင်္ဂါနေ့အဝေးကနေပို့ပြီးအလုပ်လုပ်ကြဖို့ခွင့်ပြုထားတယ်လို့လဲ
ရိုက်တာစတရီအေဂျင်စီကဖော်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုဟန်တာဖို့မြန်မာနိုင်ငံနဲ့နေဆက်ဝင်ထွက်တဲ့အားလုံးကိုပိတ်ထားဖို့အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုးရွှေမြို့စားသုံးသူများတင်ကဆွေးရောက်တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးတဲ့အကြောင်းသတင်းထုတ်ပြန်ထားပေမဲ့တရုတ်နိုင်ငံသားအများအပြားဝင်ထွက်သွားလာနေကြကြ ကျွန်တော်တို့ကလည်းဒီနေ့ညမနိုင်ငံခြားလူနေကုန်စည်ရေးအဆက်မပြတ်ဝင်တော်လာနေတဲ့အတွက်ကုသမှုမရှိဘူးဆိုတာမဖြစ်နိုင်ဘူးဆိုပြီးတော့လည်းပြောဆိုသွားတာပါမနေပူရာပြည်နယ်ကျမအီဌာနကမော်ရွှေမြို့မှာရှိတဲ့အိန္ဒိယညမနေဆက်ကိမှတ်တင်တဲ့နှစ်မှာယောဂလက္ခဏာစောင့်ကြည့်စစ်ဆေးတဲ့စီစဉ်နေဖို့ချီးကျူးစကားပြောခဲ့ပြီးမြန်လေတရားဝင်ရောတရားမဝင်မှာကျန်နေရာတွေကဝင်ရောက်နေရာတွေရှိကြက song chi sisi ni ro te song da lu nu pa win chan lu na ri go tak kwe san da sisi ya ma le virus po ku sa mu ma shi de chao chan ma ri ta na ta win shi su ri ga view ri go pyo ta ba de
UAE American တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းခွင်လေးမနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကတာလီဘန်အဖွဲ့ရဲ့ဘာသာရေးခေါင်းဆောင်ရဲ့အခန်းကဏ္ဍကိုပြောင်းလဲသွားစေမှာမဟုတ်ဘဲတာလီဘန်ခေါင်းဆောင်ဟာအာဖဂန်နိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်တယ်လို့တာလီဘန်တို့ကပြောဆိုလိုက်ပါတယ်။အာဖဂန်ကနေပြည်ပတပ်တွေပြန်ထွက်သွားပြီးတဲ့နောက်မှာအာဖဂန်နိုင်ငံမှာအစ္စလာမ်အစိုးရတရားတည်ထောင်ဖို့ဘာသာရေးပြဌာန်းချက်အရသူတို့ခေါင်းဆောင်မှာတာဝန်ရှိတယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။တာလီဘန်အဖွဲ့ရဲ့အခုနောက်ဆုံးကြေညာချက်ကြောင့်ကတာနိုင်ငံဒိုဟာမြို့မှာပြီးခဲ့တဲ့သတင်းပတ်ထဲလက်မှတ်ရေးထုတ်ခဲ့တဲ့အမေရိကန်နဲ့တာလီဘန်တို့ရဲ့ငြိမ်းချမ်းရေးသဘောတူညီချက်ကပိုပြီးမရေမရာဖြစ်လာခဲ့ပါတယ်။တာလီဘန်သဘောအဖွဲ့အနေနဲ့ဒီငြိမ်းချမ်းရေးသဘောတူညီချက်ထဲမှာပေးထားတဲ့ဂရုတွေကိုလိုက်နာဖို့မရည်ရွယ်ဘူးလို့အမေရိကန်အစိုးရဘက်ကထောက်လှမ်းရေးသတင်းတွေရရှိထားတယ်ဆိုပြီးအမေရိကန်သတင်းမီဒီယာတွေကဖော်ပြပြီးနောက်တစ်နေ့မှာပဲတာလီဘန်ဘက်ကအခုလိုပြောဆိုတာဖြစ်ပါတယ်။
ဆော်ရီအာရေဗျနိုင်ငံမှာစစ်မြေတော်ဝင်မိသားစုဝင်3ကိုအာနာဝိုင်နေစနေနေ့ကပဲဖမ်းဆီးလိုက်ပါတယ်။ဆော်ရီဗျရဲ့ညီငယ်ဆုံးဖြစ်သူမင်းသားအာခမက်ဘင်အက်ဘဒယ်လာဇစ်အရှိစမင်းသားအောင်လည်းဖြစ်ပြည်ရေးဝန်ကြီးလည်းဖြစ်တဲ့မိုဟာမက်ဘင်နာယက်နဲ့ဝန်ကြီးညီကိုမင်းသားနာဝက်ဘင်နာယက်တို့ကိုဖမ်းဆီးလိုက်တာပါ။နှစ်ယောက်ကိုတော့နိုင်ငံတော်သစ္စာဖောက်မှုနဲ့အရေးတူယူထားတဲ့အကြောင်းလည်းတရင်နေထွက်နေပါတယ်။ဖမ်းဆီးမှုနဲ့ပတ်သက်လို့ဆော်ရီတာဝန်ရှိသူတွေဘက်ကတော့တစုံတရာမှတ်ချက်ပေးရမရှိသေးပါဘူး။ဖမ်းဆီးမှုကိုတော့ဆော်ရီဗျဆယ်မန်ရဲ့အရှိစံသားတော်မိုဟာမက်ဘင်ဆယ်မန်ကအမိန်ပေးခဲ့တာဖြစ်တဲ့ကြောင့်လည်းဒိန်းတွေကဖော်ပြနေပါတယ်။ဒူခီနိုင်ငံကဆော်ရီကောင်စစ်ဝင်ရုံးမှာဝါရှင်တန်ပို့စတင်းစာရဲ့ဆောင်းပါရှင်ဂျမဲခါရှော့ဂီကိုရရဲ့ဆက်ဆက်တပြက်ခံခဲ့ရတဲ့ဖြစ်ရမှာအရှိမင်းသားတာဝန်မကင်းဘူးဆိုပြီးတော့လည်းအများကယုံကြည်ထားတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဒီမိုကရက်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲတွေကိုဒီသတင်းပတ်ထဲပြည်내အတော်များများမှာကျင်းပဖို့ရှိနေတာနဲ့အတူပဲဒီမိုကရက်သမ္မတလောင်းဖြစ်ရေးရှင်းပြနေကြတဲ့ဂျိုးဘိုက်ဒင်နဲ့ဘာနီဆန်ဒါစ်တို့နိုင်ငံအနောက်အလယ်ပိုင်းဒေသတွေမှာစနေနေ့ကအခြေအနေစီရင်နေကြပါတယ်လက်ရှိ Republican သမ္မတ Donald Trump နဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာရှင်ပြိုင်ဖို့ Democrat Party ကသမ္မတလောင်းရွေးနေတဲ့အထက်မှာတော့လက်ရှိမှာအသက်88နှစ်အရွယ်ဗမောက်အထက်လွှတ်တော်အမတ် Sanders ကထိပ်ဆုံးကရပ်တည်နေပါတယ်။ Democrat သမ္မတကိုယ်စားလှယ်လောင်းဖြစ်ရေးရှင်ပြိုင်နေတဲ့ဒုတိယသမ္မတဟောင်းအသက်88နှစ်အရွယ် Biden ကတော့ပြီးခဲ့တဲ့ Super Tuesday Incarnate မှာခိုင်ခိုင်မာမာမဲရခဲ့ပြီးတဲ့နောက်ပါတီရဲကအရေးပါသူတွေရဲ့ထောက်ခံမှုကိုရထားပါတယ်။မစ္စရီပြည်နယ်စိန့်လူးဝစ်မှာစနေနေ့ကလုပ်တဲ့လူထုစည်းရုံးရေးပွဲမှာတော့ Mr. Biden nga tamra Trump ko anai yu nai ye Democrat de nyi nyut cha bo tai twon twa ba de chain bae athet lut taw ama Sanders ga Biden ye naw chang ni ne patat pi thu net khe chein ma be du tamra haw Biden nga akhu lo tri pi lai da ba athet lut taw ama Sanders ga ro Michigan pi ne Dearborn မြို့မှာစနေနေ့ကစီယုံပွဲလုပ်ပါတယ်ဒီမိုကရက်ပါတီသမ္မတလောင်းရွေးကောက်ပွဲကအခုချိန်မှာတော့အထက်လွှတ်တော်မှာဆန်ဒါစ်နဲ့ဒုတိယသမ္မတဘိုက်ဒန်တို့နှစ်ဦးအဓိကရှင်ပြိုင်နေကြတာဖြစ်ပါတယ
်2020ပြည်နိုင်ငံတကာအမျိုးသမီးများနေ့ဖြစ်ဒီကနေ့ဒီနေ့ကနေလှုပ်ရှားမှုမှာတော့ #HeachForEqual ဆိုတဲ့စာမုံးနဲ့ကြားမှာဒန်းတို့ညီများရေးကိုဦးစားပေးမှာဖြစ်ပါတယ်ဒူရင်းတယောက်ချင်းရဲ့ပါဝင်ဆွေးနွေးမှုတွေကိုအသားပေးထားတဲ့လှုပ်ရှားမှုမှာတော့အမျိုးသမီးတွေနိုင်ငံရေးသတင်းမီဒီယာကျန်းမာရေးဆက်ရှိမှုနဲ့လုပ်ငန်းဝင်တွေမှာဒန်းတို့ခွင့်ရရရှိဖို့လည်းရည်မှန်းထားတာပါကမ္ဘာတဝန်ကျန်းမာကွာချက်2020ပြည့်အစည်းအဝေးခန်းဆောင်မှာတော့အမျိုးသမီးတွေဟာကမ္ဘာလူကြီးထက်ဝက်နေပါရှိနေပေမဲ့ခေါင်းဆောင်မှုနေရာမှာတော့များများဆဆနေရာမရတဲ့အကြောင်းဖော်ပြထားပါတယ်ရှေ့လာမဲ့တကရေ2065ခုနှစ်အထိကမ္ဘာတဝန်မှာအမျိုးသမီးတွေဒန်းတို့ပါဝင်ခွင့်ရရှိအောင်မှာမဟုတ်သေးတဲ့အကြောင်းလေကမ္ဘာစီးပွားရေးဖိုရမ်ကထုတ်ပြန်တဲ့အစည်းအဝေးခန်းဆောင်မှာဖော်ပြထားတာပါ
ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုအောင်လင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်2019နှစ်ကုန်ပိုင်းကတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဟာအခုအခါကမ္ဘာနိုင်ငံအတော်များများကိုကူးစက်ရောက်ရှိသွားသလိုရောဂါကူးစက်တာကလည်းနိုင်ငံဖြတ်ကျော်ခီးတွေကတဆင့်ပြန့်နှံ့ကူးစက်တာသာမကရက်ွက်နေလူအချင်းချင်းကူးစက်တာတွေလည်းရှိလာပါတယ်ဒီရောဂါတည်ရောက်မှုတန်ကိုကူးစက်ခံရတဲ့နေရာတွေမှာသာမကကူးစက်ပြန့်ပေါင်းမှုမရှိသေးတဲ့နေရာတွေမှာပါခံစားနေရတာပါ AP သတင်းပေါ်အခြေခံပြီးကိုရဲမင်းထွန်းပြောပြပါမယ
် Egypt နိုင်ငံ Nile ပြည်ပေါ်ကအပျော်စီးသမောကြီးတစည်းပေါ်မှာတော့ Key the Tourist 150နဲ့ဒေသခံသမောဝန်ထမ်းတွေအားလုံးသမောပေါ်ကစိတ်ဝင်မရပဲခြေချုပ်ကြနေကြပါတယ် Key the စနဦးကိုရိုနာဗိုင်းရပ်စ်ကူးစက်တွေလို့အခုလိုခြေချုပ်ကြခံနေရတာပါသမောပေါ်ပါထိုင်ဝမ်တရုတ်ွယ်ဘွား American တယောက်ထိုင်ဝမ်ကိုပြန်ရောက်ကိုရိုနာကူးစက်ခံရတာတွေ့ရှိပြီးတဲ့နောက်မှာ Egypt အာဏာပိုင်တွေကသမောပေါ်ကလူတိုင်းကိုအခုလိုစစ်ဆေးနေတာလည်းဖြစ်ပါတယ်တချိန်တည်းမှာပဲအမေရိကန်တာဝန်ရှိသူတွေကလည်းဆန်ဖရန်စစ္စကိုမြို့နီးကမ်းခြေတစ်ခုအနားထောက်ချရနာထားတဲ့ Grand Princess အပျော်စီးသမောကြီးပေါ်ကလူ 3,500 ကမ်းပေါ်ဆင်းနိုင်ရေးကြိုးစားအထောက်နေကြရပါတယ်။သမောပေါ်ပါခီးတဲ့22ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတာကိုအတည်ပြုပြောကြားထားပါတယ်။ချေချုံကြနေသူပြည်ရှခီးတဲ့ Neil Halong ကလောလောဆယ်တော့စိတ်သက်သာတွေမရှိသေးဘူးလို့ဆိုပါတယ်။
Spirits are still okay, although as still early.
ရက်ကသိမကြသေးတော့အခိုက်အတန့်ကာလကျွန်တော်စိတ်က okay နေပါသေးတယ်။ဒီတနေရာထဲမှာထိုင်ကြီးနေရတာကိုတော့နည်းနည်းစိတ်ကုန်လာပါပြီ။လေ့ကျင့်ကလည်းမလုပ်ရပါဘူး။ဒီနေ့လှမ်းတဲ့ခြေလှမ်းက82လှမ်းပဲဆိုတော့သိမများပါဘူး
။ကိုရိုနာဗိုင်းရပ်စ်ပိုးစတဲ့တရီတဲတဲ့နေရာလို့ယူဆရတဲ့တရုတ်နိုင်ငံမှာတော့စနေနေ့ကကူးစက်ခံရသူနောက်ထပ်69ယောက်သာရှိတာကြောင့်ကူးစက်မှုတွေအနည်းဆုံးအဆင့်ကိုကျဆင်းနေတယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်။အီရန်နိုင်ငံမှာတော့ဒီတရက်ထဲမှာပဲဗိုင်းရပ်စ်ကြောင့်နောက်ထပ်လူ22ဦးသေဆုံးခဲ့တယ်လို့အီရန်ကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပါတယ
်။မာဘော်ရက်ဂျ်ဖီလိုယက်ကတ်အီတော်အမ်ရူးစ်ဘန်ချ်ဟီဇော်ဟိုက်စတစ်စ
ီရာမာဗိုင်းရပ်စ်ကူးစက်လို့သေဆုံးသူ145ယောက်ရှိသွားပါပြီ။တနေ့တည်းကူးစက်ခံရသူ1000ကျော်တွေ့ခဲ့လို့အခုကကူးစက်ခံရသူပေါင်း9800ကျော်သွားပြီဆိုပြီးအီရန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရပြောသွားခဲ့တာပါ။ဥရောပကအီတလီနိုင်ငံမှာတော့လာစီယိုဒေသအုပ်ချုပ်ရေးမှူးနီကိုလာဇဂါရက်တီတယောက်အီတလီတာဝန်ရှိသူတွေထဲလောလောလတ်လတ်ဗိုင်းရပ်စ်ထိခိုက်ရသူတူဖြစ်လာခဲ့ပါတယ
်။ Allora è arrivato anche io il coronavirus.
ဒီမှာကျွန်တော်လည်းဗိုင်းရပ်စ်ထိသွားပါတယ်။အားလုံးကိုပေးထားတဲ့ညွှန်ကြားချက်တွေအတိုင်းကျွန်တော်လည်းလိုင်းနာရမယ်ဆိုတာကိုရှင်းပါတယ်။ကျွန်တော်အခုတော့နေကောင်းနေပါပြီ။ဒါကြောင့်ကျွန်တော်အိမ်မှာတည်တံ့ခွင့်တွေကိုဆုံးဖြတ်ထားပါတယ်။
ကျောပါမျိုးလမ်းမတွေပေါ်ကဈေးတွေမှာတော့ဈေးရောင်းဈေးဝယ်တွေအချင်းချင်းညွှန်ကြားထားတဲ့အတိုင်းတယောက်နဲ့တယောက်တမီတာကွာနေကြပြီးအယောင်းဝယ်လုပ်နေကြရပါတယ်။ Israel နဲ့ Palestine အာဏာပိုင်တွေကလည်းအနောက်ဖက်ကမ်းခြေတသာ Bethlehem မြို့မှာကိုရိုနာကူးစက်မှု16ခုတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းရောဂါထိန်းချုပ်ဖို့ကြိုးစားနေကြရပါတယ်။ဒီလိုကမ္ဘာတစ်လောကကူးစက်နေတဲ့ virus ရောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံအတွင်းကူးစက်မှုတင်းတင်းကြပ်ကြပ်ထိန်းချုပ်တာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတစ်ခုကတော့အာဖရိကတိုက်မှာငွေကြေးအထိနာလာတာပဲဖြစ်ပါတယ်။ အာဖရိကတိုက်ကံကြာနိုင်ငံကတူအော်ပရေတာမိုဆက်ခီမာနီကသူ့လုပ်ငန်းအခြေအနေကိုအခုလိုပြောပါတယ
်။အီးဆိုရီးယားကိုရိုနာဗိုင်းရပ်စ
်တရားကဗိုင်းရပ်စ်ဇလန်ကကျွန်တော်တို့အပေါ်လဲရိုက်ခတ်နေပါပြီဗျာလို့ပြောသွားတာပါ။တရုတ်နှစ်ကူးကာလတရုတ်လူမျိုးတွေကညာနိုင်ငံကိုလာလေကြလို့ရှိပေမဲ့အခုတော့ဘယ်သူမှမရှိဘူးလို့လည်းသူကဆိုပါတယ်။တကယ်တော့ကိုရိုနာဗိုင်းရပ်စ်ရဲ့ကရက်ဟာခီးသွွားလုပ်ငန်းတွေမဟုတ်ပဲအာဖရိကတလွားတရုတ်တို့ရင်းနှီးမြှုပ်နှံလုပ်ကိုင်နေတဲ့အခြေခံအဆောက်အုံစီမံကိန်းလုပ်ငန်းတွေမှာပါထိခိုက်ဆုံးရှုံးနေတာဖြစ်ပါတယ်ခင်ဗျာ။
ကိုရဲမင်းထွန်းပြောပြသွားတာပါအမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကအခုဆိုရင်အရှိဗက်ချန်နယူးယောက်မေရီလန်းပြည်နယ်တွေအထိရောက်ရှိလာပြီဖြစ်တဲ့အတွက်အာဏာပိုင်တွေအရေးတကြီးခိုင်တွယ်ဆောင်ရွက်လာကြတယ်လို့ဒီပြည်နယ်တွေမှာထိုင်ကြတဲ့မြန်မာအတိုင်းဝိုင်းကြားမှာလည်းဆိုးရိမ်မှုတိုးလာပါတယ်အကြောင်းစုံကိုတင်ပြခြင်းပါတယ
်အမေရိကန်နိုင်ငံထဲကိုကူးစက်လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အစောပိုင်းမှာနိုင်ငံအနောက်ဘက်ချမ်းဝါရှင်တန်ပြည်နယ်မှာတည်ဆုံသူတွေရှိခဲ့ရတာကအခုဆိုရင်အရှိဗက်ချမ်းနယူးယောက်နဲ့မေရီလန်းပြည်နယ်တွေကိုပါကူးစက်လာပါတယ်။စနေနေ့နေ့လယ်ပိုင်းအထိစီးရင်အရနယူးယောက်ပြည်နယ်မှာဗိုင်းရပ်စ်ကူးစက်ခံရသူအသက်22ဦးထပ်တိုးလာတယ်လို့နယူးယောက်မြို့တော်ဝန်အန်ဒရူးကူအိုမိုကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ We have 21 new cases that we found, so we're a total of 76 in the state of New York right now.
ကျွန်တော်တို့စီမှာနောက်ထပ်ရောဂါကူးစက်ခံရသူ22ဦးရှိလာတဲ့အတွက်နယူးယောက်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်းအခုအချိန်ထိ86ယောက်ရှိသွားပြီဖြစ်ပါတယ်။72ဦးတည်းက72ဦးကတော့ညူယောက်မြို့ကဖြစ်ပါတယ
်။လူနေထူးထပ်လို့နဲ့ညူယောက်မြို့ကိုအခုလိုယောဂကူးစက်ပြန့်နှံ့လာတာကြောင့်မြို့ကန်ဒီစိုးရိမ်စိတ်ဝင်လာကြပြီးမြန်မာအတိုင်းဝိုင်းကြားမှာလည်းအသွားလာအနေထိုင်ဆင်ငင်နေရတယ်လို့ညူယောက်မြို့ကန်ဦးကိုမြင့်ကပြောပါတယ
်။ညူယောက်ကလူတွေကတော့အားလုံးနဲ့အတွေ့အကြုံရှိလာကြတဲ့လူတွေဆိုတော့လေကိုကကိုကျမ်းမာရေးအတွက်ကတော့ view site ကြတယ်လေ။နောက်ပြီးတော့အဲ့ဒီအစိုးရဘက်ကလည်းစကြဝဠာနဲ့ထိထိရောက်လုပ်တယ်လေ။အများကြီးဒီတင်းထဲမှာကြားတာတော့ဂျူးလူမျိုးတွေဖြစ်တာများတယ်။ဘာလို့ဆိုတော့သူတို့လူမျိုးတွေကဖះเจ้าမှာလူစုလူဝေးနဲ့နောက်သူတို့ဘာသာရေးဟိုဖွင့်ထားတဲ့เจ้าတွေရှိရထက်တန်းเจ้าတွေပါလေရှိရလေ။ဒါကြောင့်မလို့အဲ့เจ้าတွေကိုပိတ်လိုက်တယ်။ဈေးဝယ်တဲ့ဘိုင်းတွေတော့အဓိကတော့ဒီကျွန်တော်တို့ဒီအေရှားလူမျိုးတွေများပါတယ်ဝယ်ကြတာ။အဲ့လိုပဲစံတွေဝယ်ကြတော့ခေါက်ဆွဲ6တွေပါလေ6ချမ်းလေးတွေပေါ့ဗျာ။အဲ့ဒါတွေဝယ်ကြတာပါ။အရင်ကတော့ကုန်တလောက်ရှိသွားပဲစံတွေကမရှိတော့ဘူးအဲ့လိုမျိုးပေါ့။အော်မြန်မာအတိုင်းဝဲကတော့ထုံးစံတိုင်းပေါ့ဗျာ။စံတွေဝယ်ကြပစ္စည်းတွေလောင်ထားကြတယောက်တယောက်တော့ဟိုလှမ်းတော့တတိပေးကြတော့ပေါ့။ဟိုဒီလိုပဲဝယ်ကြပါတယ်။ဖြစ်ခဲ့ပြီးရှိတော့ပေါ့ဗျာ
။နယူးယောက်မှာလိုပဲအမေရိကန်အရှိဗက်ချန်ကမေရီလန်းမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးရှိလာတာကြောင့်ပြည်နယ်အုပ်ချုပ်ရေးမှူးလာရီဟိုဂန်ကမေရီလန်းပြည်နယ်ကိုအရေးပေါ်အခြေအနေကြေညာထားပါတယ်။အဲ့ဒီ3ဦးဟာအသက်80ကျော်ဇနီးမောင်နှံနဲ့အသက်50အရွယ်အမျိုးသမီးတူဖြစ်ပြီးနိုင်ငံခြားခီးရနေပြန်လာသူတွေဖြစ်ပါတယ်။ဒီလိုဗိုင်းရပ်စ်ကူးစက်မှုကြောင့်မေရီလန်းကမြန်မာအတိုင်းဝိုင်းကြားမှာလည်းအခြေခံစားသောက်ကုန်တွေဝယ်ယူစုဆောင်ကြတဲ့အထိစိုးရိမ်မှုတိုးလာနေတယ်လို့မေရီလန်းရော့ခ်ဗေးမြို့မှာနေတဲ့ဒေါ်နီလာကပြောပါတယ
်။ရောဂါကူးမှာတော့လူတိုင်းကြောက်ကြတာပဲလေ။ကြောက်တော့ရှောင်သွားမှာပေါ့။လူတော်ရဲတော့မတော်ဘူး။အဲ့တော့ကိုယ့်အိမ်မှာကိုနေမယ်အစားအသောက်တွေဝယ်ထားမယ်ကိုယ်တော်မြတ်ထွက်เสียမလို့တော့ဘူးပေါ့နော်။ဒါပေမဲ့အခုဟာလူရတယ်ကိုယ့်လူလူတွေအများကြီးဖြစ်နေတော့ဝဲကြလဲ။စံတော်ပြတ်သွားတယ်။စံပြတ်တယ်ရေပြတ်တယ်။အခုတော့အထူးသဖြင့်ပြတ်သွားတာကတော့စနေတိုင်းသားအစဗမာမဝယ်လို့မရတော့ဘူး။နှကောင်းပြတ်တော့ဝယ်လို့မရတော့ဘူးတော်တော်လေးကြာပြီ။အဲ့တရုတ်ပြည်မှာစပြီးဝူဟန်ဖြစ်တယ်ဆိုတဲ့ဟိုကဝယ်လို့မရတော့ဘူး။ဒီရောဂါလည်းချက်ချင်းရောဂါလက္ခဏာပြတာမဟုတ်ဘူး။ဆိုတော့လူရအဲ့ဒါအရင်ကြောက်ကြတော့တယောက်နဲ့တယောက်တော့သတိထားကြတော့ပေါ့နော်။တက်နိုင်ဆုံးတော့အပြင်မတော်ရအောင်လို့လူများတဲ့နေရာအဲ့လိုမျိုးမတော်ကြအောင်လို့အဲ့လိုမျိုးအချင်းချင်းကြောကြတဲ့ခါကျဟဲ့စံဝယ်ထားဥစားကြီးဝယ်ထားကြဆိုတော့လိုက်ဝယ်တာပဲတချို့လည်းဝယ်လို့ရတဲ့လူချက်တချို့ကလည်းဝယ်လို့မရကြတော့အခုဆိုရင်တော့တော်တော်လေးကိုမရကြတော့ဘူးလို့ပြောတယ
်လက်ရှိအချိန်ထိအမေရိကန်ပြည်ထောင်စုအတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ16ဦးရှိသွားပြီဖြစ်ပြီး13ဦးကဝါရှင်တန်ပြည်နယ်ကနဲ့2ဦးကတော့ကယ်လီဖိုးနီးယားပြည်နယ်ကဖြစ်ကာကျန်သူတွေကတော့အခြားပြည်နယ်ကဖြစ်ပါတယ်ခင်ဗျာ
ပြည်ရတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းရင်းသားဒေသတွေရာလူအခွင့်အရေးအခြေအနေတွေကိုတင်ပြနေတဲ့ Frontier မြန်မာကပေးပို့တဲ့ဒုအသံအစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ရန်ကုန်မြို့မှာနေထိုင်ကြတဲ့ချို့တဲ့ဆုံးသူတွေကတန်ရှင်းတဲ့ရေကိုလုံးဝမရှိပါဘူး
။ Anywhere they live, even their daily in a station, even they go
လူတယောက်ဘလို့အိမ်အမျိုးသားမှာနေထိုင်နေတိုင်းဥပမာဘူရာယုံမှာပဲနေနေလမ်းဘေးမှာပဲနေနေအနည်းဆုံးတော့သူတို့အတွက်တန်ရှင်းတဲ့ရေရရှိအောင်ဆောင်ရွက်ပေးဖို့အစိုးရမှတာဝန်ရှိတယ
်လူတိုင်းအတွက်တန်ရှင်းတဲ့ရေရရှိဖို့အခွင့်အရေးရှိတယ်လို့ Water Aid မြန်မာမှာ Country Director Shihab Udin Ahmed ကပြောကြားခဲ့တာဖြစ်ပါတယ်ဒီဆောင်မှပြည်စုံကို Frontier မြန်မာမှာသတင်းတောက်အင်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ဒီနေရာကတော့ရန်ကုန်မြို့လိုင်တရာမြို့နယ်ဝမ်မဆုဝန်ထောင်လန်းဆိုတဲ့နေရာလေးပါဒီနေရာမှာတော့လွန်ခဲ့တဲ့နှစ်များစွာကအလောက်ကန်ရှာဖွေဖို့အတွက်ရောက်ရှိလာတဲ့မိသားစု60ခန်းကနေထိုင်ကြပါတယ်အစိုးရရဲ့ခန့်မှန်းချက်အရလိုင်တရာမြို့နယ်မှာတရားမဝင်ရှိစားနေထိုင်သူ2000ခန့်ရှိတယ်လို့သိရပါတယ်သူတို့တွေကိုတော့ကျူးကျော်တွေလို့ခေါ်ပါတယ်လိုင်တရာမြို့နယ်မှာကျူးကျော်နေထိုင်သူကလူဦးရေရဲ့4ဘုံ2ဘုံခန့်အထိရှိပါတယ်ဘမဆုံဝင်တော့လမ်းမှာနေထိုင်သူတွေရဲ့ဘဝနေထိုင်မှုပုံစံဟာခက်ခဲလွန်ပါတယ်။အိမ်တွေကတင်းငယ်လွန်ပြီးပြုတ်သိမ့်ကျက်နေပါတယ်။ရေပာဝင်ခြားသောဝန်ဆောင်မှုတွေလည်းမရရှိသေးပါဘူး။မိသားစု60ခန်းကလက်ဖြစ်နှိပ်ရတဲ့ရေတုံကင်5ခုကိုမျှဝေသုံးစွဲနေရပါတယ်။အဲ့ဒီတုံကင်ကရေရရှိဖို့အတွက်မြေကြီးအောက်ပေယာပေါင်းများစွာကစုပ်ယူရတာပဲဖြစ်ပါတယ်။ရရှိလာတဲ့ရေကလည်းစားတက်များစွာပါဝင်နေပြီးတောက်တုံမှုနဲ့ချက်ပြုတ်ဖို့အတွက်အဆင်မပြေပါဘူး။စားတက်ကြောင့်ရေပိုက်ကောင်းတွေနဲ့ရေပုံးတွေမှာလည်းတန်ကြီးတွေတက်နေပါတယ်
။ဒီရေကြတော့လေကျွန်တော်တို့ကတောက်ဖို့သုံးဖို့ဆိုတာဘယ်လုံးမှမရနဲ့။အငန်ကြီးဖြစ်ပြီးတော့ဟိုအကြမ်းမရတယ်ပေါ့။အဲရေတော့ဒါလေးဒီဂျိုးရွေလည်းဝယ်ပချိုးတိုင်းဒီရေငံမဲချိုးကြပေါ့။ဒါပဲရှိတယ်။အဲကလေးတွေကတော့အခုနကကျွန်တော်ပြောနေပေါ့ဒီရေတွေအတွက်ရေတွေမတန့်တဲ့ဟာကြတော့ကလေးတွေရားနာလေးပေါ့ရားတယ်အဲကျွန်တော်ဆိုရှက်တော့ရှက်လာဒီမှာဒီမှာပလက်သေးတဲ့ဆေးတွေပါတယ်ဆိုတော့ဒီမှာကျွန်တော်အိမ်နေဆိုတော့အဲကျွန်တော်ဒါကလေးတွေရားလို့လိမ့်နေနော်ရားလို့လိမ့်နေ
လွန်ခဲ့တဲ့10နှစ်ခန့်လောက်ကအေယာဝီတိုင်းဒေသကြီးကတောင်းရွှေ့လာတဲ့ဥကြုံအောင်ကပြောပြတာဖြစ်ပါတယ်သူကမိသားစုဝင်6ဦးအတွက်တောက်သုံးရည်နဲ့ချက်ပြုတ်ဖို့ရေကို5ရက်မှာ3000ချက်အကုန်ကျခံကဝယ်ယူရပါတယ်ဒေါ်ဝင်းဝင်းမော်ကလည်းဝမ်မဆုဝန်ထောင်လမ်းမှာနေထိုင်သူတဦးပါသူမရဲ့အိမ်ရှိမှာရေတုံကင်တစ်ခုတူထားပြီးရေတုံကင်မှရေကိုတစ်ပုံးကို50ချက်နဲ့ရောင်းချတယ်လို့ဆိုပါတယ်ဒါပေမဲ့လည်းတောက်ရည်နဲ့ချက်ပြုတ်ဖို့အတွက်တော့ဝယ်300ပြီးအခက်ခဲတွေရှိတယ်လို့ဆိုပါတယ်
ကျိုးပြူရဲ့တောင်းချက်တာပြုတ်တာကြတော့အိုက်ရမကောင်းငန်းထမင်းချက်ရင်ဝါတယ်ရေဝဲရတာတခါကျရင်အခက်ခဲဖြစ်တယ်ဝယ်လို့မရဘူးဝယ်လို့မရတဲ့ခါကျတော့သူ့တရားကိုယူကိုယ့်တရားသူယူပေါ့အဲ့လိုမျိုးယူကြဒါမဲ့ဟိုတော့ကတော့ကျွန်တော်တို့ဟိုလိုင်းကမှနေခဲ့တော့အနာစာတွေရားနာရပါမဖြစ်ဘူးဒီလိုရောက်လာမှအရားနာရပါဖြစ်တယ်သူတို့ကောက်ကတာတို့ရားနာတယ်လေအဲ့လိုမျိုးဖြစ်တယ်ပေါ်မှာနေတော့ဘာမှဖြစ်ဘူးဒီရောက်လာမှဖြစ်တာဒီရောက်မှအိုက်ရေတွေနဲ့ကိုကဒီရေပဲကြည့်တော့ဒီရေပဲသုံးရတာပေါ့ဘယ်မသုံးနိုင်ဘူးလေဂျိုးပြေဆိုတာတပုံး150ခလေး5ရောက်နဲ့ရေချိုးဖို့ကအဆင်မပြေဘူးရှော်ဖို့ပြုတ်ပါလဲအဆင်မပြေဘူးအဲကြောင့်အဲတုံငင်လေးကနေတူပြီးတော့အိုက်ရေလေးနဲ့ပဲကိုမဆေးကြောရှော်ဖို့ရတယ
်ညီအောင်ရေပေါ်မိခိုနေရခြင်းကရန်ကုန်မြို့မှာတော့အထူးစားမဟုတ်ပါဘူးရေအတွက်အခြေခံဆောက်အုံမရှိခြင်းကြောင့်ပိုးသက်ထားတဲ့တန်ရှင်းတဲ့ရေကိုပိုက်နဲ့သွေတန်းရယူတဲ့ဝန်ဆောင်မှုကိုရန်ကုန်မြို့ရဲ့၃ပုံ၂ပုံခန့်ကသာရနိုင်ပြီးအဲဒီသူအများစုကလည်းမြို့အတွင်းပိုင်းမြို့နယ်တွေကပဲဖြစ်ပါတယ်။မြို့ရဲ့အစွန်ဖျားမှာရှိတဲ့လိုင်တရာမြို့နယ်၊တကုံမြို့တဲ့မြို့နယ်၄ခုလိုမျိုးမြို့နယ်တွေကတော့ကိုယ်ပိုင်ရေရင်းတွေကသာရေရရှိကြပြီးအဲ့လိုရေရင်းတွေကလည်းအစိုးရကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့မကိုက်ညီတာတွေများပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့တော်စီပင်တရားရေးကော်မတီနဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ CHAIKA တို့ပူးပေါင်းပြီးအပြောင်းအလဲတစ်ခုလှုပ်ဆောင်ဖို့ရှိပါတယ်။အဲ့ဒါကတော့ Greater Yangon Water Supply Improvement Project ပါ။ CHAIKA မှချင်းငွေဒေါ်လာ226သန်းနဲ့လှုပ်ဆောင်မဲ့ နောက်ထပ်ရေစီမံကိန်းဟာကောက်ကိုဝါမြင့်မရေကိုလိုင်တာယာမြို့နယ်အပါအဝင်ရန်ကုန်မြို့ရှိမြို့နယ်တချို့ကိုပေးဝေပေးမှာပဲဖြစ်ပါတယ်။ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီမှမန်နေဂျာဦးထင်လင်းခါကတော့
ကောက်ကိုဝါမြင့်တာနေပြီးတော့မှဒီမှာလည်းပထမဦးဆုံးဆိုတာ၄ရာနေခရစ်မတ်လို့ပြောပြပါဦး။ဒီတော့ကျတော့ကတော့ဆာဗစ်ဝက်ဆာပါလေဦးကဆာပါလေကမိုးရေစုတန်နေပေါ့။တော့ကတော့ကိုကြီးလိုကိုကြီးလိုဂျိုးရှုဆိုတဲ့ဟိုကတောင်ပေါ်မှာရှိရတယ်။ကန်ဒီတာလေ။ဒီမှာတော့ဘယ်လိုလဲတော့ဝါတာရှိဧရိယာရှိတာပေါ့။ဟိုတော်ဧရိယာသမထားတယ်သမထားပြီးတော့အဲမှာဝိုးရေကြလို့ရှိရင်အဲဆောင်းလက်တက်တရားလေးပေါ်စီးဝင်လာပြီးတော့မှကိုရောဟိုဟာကဘူရောရစားပါပေါ့သူရောရစားပါရေမှာစုထားတယ်အဲတော့ quality ကလည်းကောင်းပြီလားအီချိုတခါလေးရပြီကိုကူကအခုမှသူက consultant ကိုရဆရာလာလာဆရာလေး consultant agreement ဟိုလို့ထိုးပြီးတော့ဒီ design ဆွဲနေဒီ design ဆွဲပြီးတော့မှအဲမှာဒီမှာ package တွေပါတယ်ပေါ့ဟိုမှာ treatment water treatment plant ပါမယ်ပြီးလို့ရှိရင် distribution pipe လည်းပါမယ်ပြီးလို့ရှိရင်မြစ်ကိုလိုင်းမျိုးကိုဖြတ်တယ် river crossing ပါ60 ကလာ60ဆက်ပါ60ဆိုလို့ရှိရင်သူကလူတယောက်ကဒီနေ့ဟိုဘောပေါ့ကလာ50လောက်တုံးတာဟောကလာ50လောက်ဒီတရား20 30လောက်တုံးတာဟောအဲ့ဒါလူများကြီးရအောင်လေ
ရေသန်းစင်စက်တိဆောက်ခြင်းလုပ်ငန်းကို2020ဇူလိုင်လတွင်စတင်နိုင်မှာဖြစ်ပြီး2025မှာတော့ပြည်သူတွေကိုရေစတင်ပေးဝေသွားမယ်လို့သိရပါတယ်ဒီသတင်းကတော့ဖန်တာယာမျိုးနယ်သူမျိုးနယ်သားတွေအတွက်ကြိုးဆိုရမယ့်သတင်းပဲဖြစ်ပါတယ်။ဒါပေမဲ့ကိုကျောင်းအပါအဝင်တရားမဝင်ကြီးကျော်နေထိုင်ကြတဲ့အိမ်ကြီးနားချင်းတွေအတွက်ကတော့အကျိုးရလက်ကမရှင်းလင်းနေပါဘူး။အစိုးရအရာရှိရဲ့ပြောကြားချက်အရတော့သူတို့ပါဝင်နိုင်မဲ့ပုံမပေါ်သေးပါဘူး
။ရက်ွက်တွေဆက်သွားရတယ်။ရက်ွက်တွေကကြီးရမှာပေါ့။ရက်ွက်တွေကမူတည်ပြီးတော့လေ။ရက်ွက်တွေကမူတည်ပြီးတော့သူကပတ်ဆိုင်မှုအဲဥပဒေတွေပေါ့။စီရင်ဥပဒေကတော့ရေးဆွဲပြီးသွားပြီလေ။ဥပဒေတွေပဲ။ဥပဒေပါပါတဲ့ဒီ shadow ပုံစံပေါ့အဲ့ပုံစံကိုဖြည့်ပြီးတော့တောင်းဆိုလို့ရှိရင်တော့ရပါလေ။နောက်ဆိုရင်တော့ဟိုပြောရင်ကောက်တာတော့ကတော့ဟိုနေရာတည်ရမရှိဘူး။ floating ဆိုလို့ရှိရင်ကောက်လို့မရဘူးလေ။အဲ့ဒီမှာဆိုရင်တော့ permanent တွေ့ထားရတာဟုတ်ဆိုရတယ်။ immediate လက်တက်ရတယ်။ဒီလဲဟိုခေါက်ခါလဲဆောင်ရတယ
်လေ။လူဦးရေတွေကပုံမတိုးလာပြီးမြေအောက်ရေတွေကရောကျလာတာဖြစ်တဲ့အတွက်မြေအောက်ရေကိုပုံမတုံးလေးလေးစားချက်ပါဝင်မှုနှုန်းကပုံမများလေးလေးဖြစ်လာမယ်လို့လည်းသူကဆိုပါတယ်။အရှင်းနဲ့တောက်သုံးရရှိနိုင်မှုကတဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုတစ်ခုရဲ့အတွက်မဟုတ်ပါဘူး2010ခုနှစ်မှာပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတန်ရှင်းနဲ့ရင်းနဲ့ပတ်ဝန်းကျင်ကိုလူ့ခွင့်ရေးတစ်ခုအဖြစ်သတ်မှတ်ခဲ့ပါတယ်ဘယ်လိုနေအိမ်မျိုးမှမဆိုနေထိုင်မှုဖြစ်ပါစေအစိုးရကရေကောင်းရေတန်းရရှိဖို့လှုပ်ဆောင်ပေးဖို့တာဝန်ရှိကြောင်း Water Aid မြန်မာကဒါရိုက်တာရှီဟပ်ဦးဒင်အဟာမတ်ကပြောပါတယ်
The question is can we with
မဲဆရာရှိတာကလိုင်တာကကျွကျွနေရင်တွေအတွက်တက်ရှိတဲ့တောက်သုံးရည်သုံးဆွေးရည်တွေကိုအခြေခံဆောက်အောင်ပိုင်မြေယာပန်းဆိုင်ကြောင်းတဘောတူညီချက်ရရှိပြီးမှလှူဆောင်ပေးမှလားအဲ့ဒီလိုလို့တော့မရနိုင်ဘူးလူတယောက်ဘယ်လိုအိမ်အမျိုးသားမှနေထိုင်နေတိုင်းဥပမာဘူရာယုံမှာပဲနေနေလမ်းဘေးမှာပဲနေနေအနည်းဆုံးတော့သူတို့အတွက်တန်ရှင်းတဲ့ရည်ရရှိအောင်ဆောင်ရွက်ပေးဖို့အစိုးရမှတာဝန်ရှိတယ်ဒီကောင်းရည်တန်ရဖို့အစိုးရတိုင်းမှာကိုတာဝန်ရှိတယ
်အဲ့ဒီအချိန်မရောက်မချင်းတော့ဝမ်းမဆုဝန်တော်လန်းနဲ့ရန်ကုန်မြို့မှာရှိတဲ့အခြားသောရွှေပြောင်းကျူးကျော်ရက်ကွက်များဟာတောက်သုံးရီချက်ပြုတ်ရီနဲ့စေးကြောရန်တန်ရှင်းတဲ့ရီကိုဝယ်ယူနေရအောင်ပါပဲဖြစ်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်အိတ်သက်စုခွန်လန်ဇာနီနဲ့တိုင်ယမ်ဂျင်းစ်တို့ဖြစ်ပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
် Frontier မြန်မာမီဒီယာကပေးပို့တဲ့ဒုအတန်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာမကြာခင်မှာတော့စနေညရဲ့တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ဖို့ရှိပါတယ
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနေ့တွေမှာလိုင်းလက်မီတာ 190 ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA အမေရိကန်တန်ကထုတ်လွှင့်နေတဲ့တနင်္ဂနွေနေ့မနက်အစီအစဉ်တွေကိုမနက်9:00အထိလိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာနားဆင်ရမှာတခုကတော
့ that would not be a good thing for Myanmar to do in light of the court's order that they should comply that Myanmar should take action concretely to show that they are protecting the Rohingya
မြန်မာနိုင်ငံကို ICJ မှာတရားစွဲရတဲ့ဂမ်ဘီယာနိုင်ငံကတရားရေးဝန်ကြီးနဲ့တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအဲ့ဒီနောက်မှာတော့ကျွန်တော်တို့စနေညတိုင်းလေလိုင်းအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့ဒီ NLD ပါတီမှာပြောခွင့်ရပုဂ္ဂိုလ်ကိုတဦးတည်းသာထားလိုက်တဲ့အတွက်ဘယ်လိုမျိုးဟလာရင်ဆိုင်နှင်းနာမှုတွေဖြစ်လာမလဲသတင်းမီဒီယာအခန္ဓာဘယ်လိုရှိမလဲစတာတွေကိုမကြခင်မှာထုတ်လွှင့်ဖို့ရှိပါတယ်အခုတော့ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်မှုဟာ ICJ မှာကြားဖြတ်အရေးပေါ်စီမံချက်တွေအတိုင်းဆောင်ရွက်မှုအခြေအနေကိုပထမဆုံးအစီရင်ခံစာတင်ရတော့မယ်မြန်မာအတွက်မကောင်းဘူးလို့ဂမ်ဘီယာတရားရေးဝန်ကြီးကသတိပေးလိုက်ပါတယ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ထားတဲ့ဂမ်ဘီယာနိုင်ငံကတော့အမှုကိုအခိုင်အမာတည်ဆောက်နိုင်ဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်ဂမ်ဘီယာတရားရေးဝန်ကြီးထန်ပေါဝူကို VOA ဘင်္ဂလားဒေ့ရှ်ဘာသာအစီအစဉ်ကတည်တံ့တွေ့ဆုံမေးမြန်းထားတာကိုမတ်တင်ဂီထိုက်ကောက်နှုတ်တင်ပြထားပါတယ်
လူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့ဆိုပြီးနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့တရားရုံးရဲ့ကြားဖြတ်အရေးပေါ်စီမံချက်အမိန့်ကိုဆောင်ရွက်မှုနဲ့ပတ်သက်ပြီးပထမဆုံးအစီရင်ခံရမယ့်အချိန်မှာရခိုင်ပြည်နယ်တွင်းအင်တာနက်တွေဖြတ်တောက်ထားတာကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာမာရီတန်ဘောဒူးကပြောဆိုသွားပါတယ
် In terms ofThe effects of the internet lines being cut in
the internet line ချက်တောက်ထားတဲ့အတွက်ဒေသတွင်းမှာဆက်သွယ်ရေးချက်တောက်ကုန်နေတဲ့ကြောင့်တရားရုံးမိန့်ကိုလိုက်နိုင်ရမယ့်မြန်မာနိုင်ငံအတွက်ကတော့တိတ်ကောင်းတဲ့ကိစ္စတော့မဟုတ်ပါဘူး။တရားရုံးမိန့်ရမြန်မာနိုင်ငံအနေနဲ့လူဝင်ကြရေးပေါ်အကောက်အွယ်ပေးကြောင်းအခိုင်အမာပြသရမှာဖြစ်ပါတယ်။အခုကတော့တိတ်အားရစရာမကောင်းလာပါဘူး။ဒါပေမဲ့လည်းအင်တာနက်ဆက်သွယ်ရေးချက်တောက်တဲ့အကြောင်းရင်းပေါ်မှာတော့ခံမှန်းပြောရမျိုးလည်းမလုပ်ချင်ပါဘူး။ကျွန်တော်မှမှတ်ချက်ပေးစရာအချက်လည်းမရှိပါဘူး။ဒါပေမဲ့စောင့်ကြည့်နေတဲ့ရန်တရားရှိနေပြီးမြန်မာနိုင်ငံအနေနဲ့လည်းတရားရုံးကိုမကြခင်မှာအစိုးရခန့်စာတင်ရတော့မှာပ
ါနိုင်ငံတကာတရားရုံး ICJ မှာဂမ်ဘီယာနဲ့မြန်မာအမှုစစ်ဆေးစဉ်ကာလအတွင်းမြန်မာဘက်ကတရားရုံးရဲ့ကြားဖြတ်အရေးပေါ်အစီအမံဆောင်ရွက်ချက်တွေကိုအကောင့်ထဲဖော်ရတဲ့ပတ်သက်ပြီး၄လတစ်ကြိမ်နောက်ပိုင်းမှာ၆လတစ်ကြိမ်ပုံမှန်အစိုးရခန့်တင်ပြရမယ်လို့ဇန်နဝါရီလ23ရက်နေ့ကအမိန့်ချထားတာကြောင့်အစိုးရခန့်စာတင်ရမယ့်ရက်ကနီးနေပါပြီမြန်မာရဲ့အစိုးရခန်းစာတဲမှာဘလို့အချက်တွေတွေ့ရဖို့မျှော်လင့်ထားတယ်ဆိုတာကိုတော့ဂမ်ဘီယာတရားရေးဝန်ကြီးအဘူဘာကာမာရီတန်ဘောဒူးကအခုလိုပြောပါတယ
် I believe that the report should contain as the
စိုးရခန်းစာမှာတော့တရားရုံးကချမှတ်ထားတဲ့အတိုင်းရှားပြတ်လုံဆောင်ရမယ့်ကိစ္စတွေကိုမြန်မာဘက်ကအကောင့်ထဲပေါ်နေရဆိုတော့ခိုင်မာတဲ့အချက်တွေပါဝင်ရမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဒီထဲမှာကာဝယ်ဆက်လျှောက်တဲ့စီစဉ်နေရွင်ဂျာရဲ့အတိုးရင်စီစဉ်လုံုံပေးခင်ဆောင်းချက်တွေနဲ့မြန်မာနိုင်ငံထဲမှာကျန်နေသေးတဲ့သူတွေပေါ့နောက်ထပ်ထိခိုက်မှုတွေမဖြစ်အောင်ကာဝယ်ပေးတဲ့ချက်တွေပါပါမယ်ဒါတွေကစီရင်ခံစားထဲမှာကျွန်တော်တို့တွေ့မြင်လို့ရတဲ့အချက်တွေပ
ါနိုင်ငံတကာတရားရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာအပေါ်ဂမ်ဘီယာကတရားစွဲထားတာကိုမော်လ်ဒိုက်နိုင်ငံကလည်းထောက်ခံထားပြီးအလားတူတရားစွဲဖို့ကြေညာထားတာပါတခြားနိုင်ငံတွေရောပါလာနိုင်ခြင်းရှိသလားလို့မေးတာမှာတော့ဂမ်ဘီယာတရားရေးဝန်ကြီးက OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံပေါင်း58နိုင်ငံကဂမ်ဘီယာကိုထောက်ခံထားကြောင်းတခြားနိုင်ငံတွေကလည်းမတူကွဲပြားတဲ့အခန့်ကဏ္ဍအသီးသီးကနေဆောင်ရွက်နေတယ်လို့ဖြေကြားပါတယ်ဂမ်ဘီယာနိုင်ငံအနေနဲ့တော့မြန်မာဘက်ကအစိုးရခံစားမထွက်ခင်မှာ The
court granted the provisional measures, but that is not the end of the case. We still have to prove our case against Myanmar.
The young Chapter Lusame, Cheri, Chamatavari, Tame Taga, Amu Pizora, Motivo, Lumuron Tapamu, Chulumare, so be Nemabo Machano, Sweater, and Mutu, Tati, Pia Umava. So,
ဆုံးဆန်းစစ်ဆေးရပြီးသူတေသနာလောက်ရပြီးတတိထောက်ထားစုစုရပြီးကျွန်တော်တို့အမှုခိုင်မောင်းတတိပြဖို့ပြင်ဆင်ရပြီးလက်အများကြီးရှိပါတယ်ဒါတွေလုပ်နေပါတယ်ကြိုးစားပန်းစားနဲ့လုပ်နေပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအခုချိန်ထိလက်တင်မခံပါဘူးအခုချိန်ထိတော့မြန်မာနိုင်ငံတွင်းကထွက်ပြေးရသူ9သိန်းကျော်ဟာ
ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဒုက္ခသည်ထိုင်းနေပြန်ရေးသဘောတူထားပေမဲ့လက်တွေ့အကောင့်အထည်မဖော်နိုင်သေးပါဘူးအခုချိန်ထိတော့မြန်မာနိုင်ငံတွင်းကထွက်ပြေးရသူ9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်ကောက်ဆက်ပြည်ကဒုက္ခသည်ထိုင်းနေပြန်ရေးသဘောတူထားပါတယ်ဘင်္ဂလားပါခင်ဗျာစနေညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့တရမတွင်မှာ အနာရအနုသာဒီမိုကရေစီဖွဲ့ချုပ်အန်အိုဒီပါတီကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်အဖြစ်ငကိုလုံးကကျွန်တော်တို့နှစ်ဦးထက်မနည်းရှိတာကနေပြီးတော့နောက်ဆုံးမှမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တဦးတည်းကိုပဲတာဝန်ပေးလိုက်ပါတယ်ဆိုတော့2018ပြင်မှာကကျွန်တော်တို့ဒီလိုရွေးကောက်ပွဲတွေကျင်းပဖို့ရှိနေပါတယ်2018ပြင်နှစ်ကုန်ပိုင်းလောက်ဖြစ်မှာပေါ့လေအဲလိုအခြေအနေမျိုးမှာဟာလာ
ပြည်သူလူထုအနေနဲ့အများဆုံးသိရှိနိုင်ခွင့်ရဖို့အရေးကြီးတယ်လို့ကျွန်တော်တို့သတင်းမီဒီယာဘက်ကမြန်မာတယ်ဆိုတော့အခုလိုမျိုးပြောခွင့်ရပုဂ္ဂိုလ်တူတယ်ထားလိုက်တယ်ထားလိုက်တာကလည်းပဲအလို့အမတန်များတဲ့မန္တလေးတိုင်းဝန်ကြီးချုပ်လူမျိုးတောင်းရှိသူကိုပြောခွင့်ရပါတီရဲ့ပုဂ္ဂိုလ်ပြတူတယ်ထားလိုက်တယ်ဆိုတော့ဒါဟာလူထုအနေနဲ့ပါတီနဲ့ပတ်သက်ပြီးတော့သိရှိနိုင်ခွင့်တင်ကြယူပိုင်ခွင့်ပေါ်ဘလောက်အထိထိခိုက်သွားနိုင်ပါသလဲနောက်တစ်ခုကလည်းပဲဒီမိုကရေစီပြုပြင်တောင်းလဲရေးမှာသတင်းမီဒီယာဆိုတာကလွတ်လပ်တဲ့သတင်းမီဒီယာဆိုတာကအဓိကအခန်းကဏ္ဍကနေပါဝင်ရမှာဖြစ်ပါတယ်ဆိုတော့LD party အနေနဲ့ကပြောခွင့်ပုဂ္ဂိုလ်တူးတဲထားလိုက်တယ်ပါတီနဲ့ပတ်သက်ပြီးတော့တိဖို့ရပို့ပြီးတော့ခက်ခဲသွားတယ်ဒါဟာလွတ်လပ်တဲ့သတင်းမီဒီယာအခန်းကဏ္ဍကို LD party ကလေးမထားတဲ့လူရက်တစ်ခုများဖြစ်နေပါသလားဒီလိုမျိုးကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်အဓိကပုဂ္ဂိုလ်နူဖိတ်ခေါ်ထားပါတယ်တူးကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွေ့ပွဲတွင်မူ1ဦးမြင့်ကျော်ပါနောက်တစ်ခုကကျွန်တော်တို့မြန်မာပြည်ထဲမှာခြေဆိုင်ပြီးမြန်မာအရေးစောင့်ကြည့်လေးလာဝေဖန်သုံးသက်ချက်ဆောင်ပါတွေရေးသားနေသူဒေါက်တာရန်မြို့သိမ့်ဖြစ်ပါတယ်ဆိုတော့ပထမဦးဆုံးတော့ဗင်နေဆွေးနွေးသူ2ဦးနဲ့နှုတ်ရသဘောထားတွေအရင်နားဆင်ရအောင်ပါကိုမြင့်တော်နဲ့ကိုရမျိုးသိမ့်အစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ကိုမြင့်တော်ရဲ့သဘောထားသိကြပါတယ် NLD ပါတီကနေပြီးတော့ပြောခွင့်ရပုဂ္ဂိုလ်2ဦးတွေပဲထားတော့မယ်2ဦးတွေပဲထားတော့မယ်ဆိုတဲ့တဲ့တင်ကြားရတဲ့အချိန်မှာပထမဦးဆုံးကိုမြင့်တော်အတွေ့အထိမှာဘယ်လိုများပေါ်လာပါသလဲ
ဟုတ်ကဲ့ဒီနေ့အရင်မှာတော့ဒီဒေသနည်းကြီးတို့တူရဲထားတယ်ပေါ့အဲ့ဒီတူရဲကလည်းဟိုအလုပ်များတဲ့လူတောင်းများတဲ့လူနဲ့ဆိုတော့ဟိုအချင်းအားဖြင့်ဆိုရင်ဖိတ်ဆုံးတစ်ညတုံးနဲ့မှာပါတဲ့ဖြစ်မျိုးမှာထားတော့ဟိုသူ့မှာတောင်းနေကြည့်တယ်လုပ်ပြီးကြည့်တယ်နောက်ကကျမ်းမကြီးကလည်းဒီလိုမှာကျမ်းမကြီးမကောင်းဆိုတော့ဒီချက်တင်နဲ့ကြည့်ရင်တော့သူကဒီတောင်းကိုဟိုကြည့်ကြည့်ဝါဝဆန်းဆောင်နိုင်လို့မလွယ်ဘူးပေါ့နော်အဲဆိုတော့သမီးများဒီလိုမျိုးတိတ်မပြောသေးခြင်းလို့ညာခံလာတော့ကတော့အများကြီးမပြောမကြအောင်မဖြေသေးရင်တော့ညာအဲ့လိုကြီးရဲ့ခြင်းနဲ့ဆိုရင်တော့ဟိုမပြောရဘူးဒါပေမဲ့အဲ့လိုကြီးရဲ့ခြင်းနဲ့ဆိုရင်ဘာပြတ်မကောင်းလဲဆိုတော့ပါတီအတွက်လည်းအကျိုးရှိပေါ့နော်နောက်ဒုတိယတစ်ချက်ကတော့လူကြီးရဲ့သမီးများချင်းမှုအတွက်လည်းအကျိုးမြဲလိမ့်မယ်အကျိုးမရှိနိုင်ဘူးမတ်တက်ဒီဟိုကေမနာမည်ရှိလာရမှာဒီဘာရေးဖြစ်လာမယ်ဆိုတော့ဒီပေါ်ပေါ်ရှိလာမယ်ဒီပေါ်ပေါ်လိုကာလမျိုးမှာပါတီနဲ့ပတ်သက်တဲ့ဟိုလှုပ်ရှားမှုတွေပါတီနဲ့ပတ်သက်လို့လူလူကသိကျင်နေတာတွေနဲ့တောင်းကျင်သိကျင်နေတာတွေအဲဒီပိစာတွေအများကြီးဟိုပေါ်လာလိမ့်မယ်ဒီပေါ်ပေါ်မတိုင်ခင်မှာတကယ်ကိုဒီစိတ်စိတ်ဝင်ရှိသူကမီဒီယာတွေနဲ့ကိုတမီးတမီးတွေချင်းညာပြီးပြောချီကြားနေတယ်ဖြစ်လာလိမ့်မယ်ဒါပေမဲ့အဲ့ဒီလိုအချိန်မှာအခုလိုကြမ်းမိုင်မကောင်းတဲ့လူဆက်လာလက်ခံတောင်းနေတဲ့လူထိတ်ဆုံးတောင်းနေထိတ်ဆုံးတိုင်းကတောင်းနေကြတဲ့လူကသွားပြီးတော့ဒီတောင်းနေကြတော့လူနဲ့နေရာနဲ့ဟိုမှန်မြန်ပေးတောင်းပေးနေမှမှန်ဘူးဘူးလို့တော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုရမျိုးသိရောအဲ့ဒီတဲ့ကိုပထမကြားလိုက်တဲ့အချိန်မှာပထမအဦးဆုံးစိတ်ထဲဝင်လာတဲ့အတွေ့ဘယ်လိုဖြစ်မိပါလဲ
ကျွန်တော်ကတော့စိတ်ပြီးတော့ဟိုစိတ်တိုင်းမကြောက်ဘူးပေါ့ဗျာအဲခုနကကိုမြင့်ကျော်ဆွေးနွေးသွားသလိုပဲ2020မှာတကယ်ကိုဟလာရွေးကောက်ပွဲကလည်းရှိနေတယ်နောက်ပြီးတော့နိုင်ငံရေးနဲ့ပတ်သက်ပြီးတော့တကယ်နော်ဟိုစိန်ခေါ်မှုတွေအကျတဲတွေနေလဲဟိုရင်ဆိုင်နေရတဲ့ကာလမှာနော်ပါတီရဲ့အတန်ကိုနော်ပြည်သူလူထုဂျားထဲမှာကြေကြေပြန့်ပြန့်ထုံနိုင်မှုလိုတယ်လို့မြင်တယ်နော်အဲ့ဒီလိုထုံနိုင်မှုအတွက်ကိုလည်းနော်ဟိုလုံရည်ကံရည်ရှိတဲ့နော်ပါတီထဲမှာဟိုလူငယ်ပိုင်းလူအပိုင်းခေါင်းဆောင်တွေလည်းရှိနေတယ်။နောက်လွတ်တော်ကိုယ်စားလှယ်တွေထဲမှာလည်းဒီလိုပြောနိုင်ဆိုနိုင်လုံနိုင်ကြင်နိုင်တဲ့ပုံကိုယ်တွေရှိနေရတာနဲ့နော်ဘာဖြစ်လို့လားဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူကိုတူတယ်တတ်မှတ်ရတာလေဆိုတော့ကျွန်တော်လည်းနားမလည်နိုင်အောင်ဖြစ်ရတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တို့အရင်ဆုံးတော့ကျွန်တော်တို့စီကို Facebook Messenger ကနေပြီးတော့အတန်ပေးပြီးတော့ဆွေးနွေးထားသူတူရှိပါတယ်သူကအမေရိကန်ပြည်တော်စအိုဝါပြည်နယ်ကဟိုဆိုးသူပါ53ဆက်ကရှိပါတယ်ကိုဆိုးသူဆွေးနွေးထားတာလေးအရင်ဆုံးနားဆင်ကြည့်အောင်ပ
ါတကယ်လို့ NLD တာအပြုတ်ခွင့်ရပတ်တိပုခုပြုတ်ခွင့်ရတူထားလိုက်တာကြောင့်တရီမင်ဒီယာလောလာခွင့်တိခိုက်မယ်လို့ကျွန်တော်အမြင်ရတော့အဲ့လိုမဟုတ်ဘူးတကယ်လို့ဒါ NLD ကတကယ်ဒီမိုကရေစီစနစ်တကြနဲ့တွားချင်နေဆိုရင်တရင်ရယူပိုက်ခွင့်နံပါတ်3 media ဒီကလွာလက်ခွင့်ရောသူတို့အလေးထားတင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ပြုတ်ခွင့်ရတူထားလို့နှူထားလို့ဒီခိုက်မယ်လို့တော့ကျွန်တော်မမြင်ပါဘူးတကယ်လို့ဒါ NLD ကဒီမိုကရေစီရဲ့အနှစ်သာရကိုခါယူချင်နေဆိုရင်3 media ဒီရဲ့လွာလက်ပိုက်ခွင့်ပြုတ်ပိုက်ခွင့်ရေးပိုက်ခွင့်ရောသူတို့အလေးထားတင်တယ်လို့ကျွန်တော်မြင်ပါတယ် US နိုင်ငံမှာလည်းအဲ့လိုပဲသူတို့3 media ဒီသူတို့ကြိုက်တယ်လို့ကြိုက်တဲ့နေရာမှာကြိုက်တဲ့အချိန်ကျရင် President ကိုတော့မှသူတို့မဲချင်တဲ့မဲခွန်းပြောချင်တဲ့မေခွန်းအဲ့လိုမျိုးတွေသူတို့မဲလေးရှိတယ်ပြောလေးရှိတယ်အဲ့ဒါကြောင့်လွတ်လပ်တယ်ပေါ့
ဟုတ်ကဲ့အဲ့ဒါကအိုင်ဝါပြည်နယ်ကကိုဆိုးသူရဲ့ဆွေးနွေးချက်ပါနောက်တစ်ခါကျွန်တော်တို့မိတ်တလာကဦးစိန်မောင်ကအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတာရှိပါတယ်ဆိုတော့မဆုမွန်ရေးဦးစိန်မောင်ဆွေးနွေးချက်ကိုနည်းနည်းလေးကောက်နှုတ်ပြီးတော့ပြောပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သူရေးထားတာကတော့2020ပြည့်နှစ်ရွေးကောက်ပွဲနီးလာတဲ့အချိန်မှာNLD ရဲ့အခြေအနေကဘယ်လိုရှိလဲဆိုတာကိုပါတီကိုလိုလားထောက်ခံတဲ့သူရောမထောက်ခံတဲ့သူတွေကပါသိလို့ကြပါတယ်တဲ့စောင့်ကြည့်လေ့လာနေကြပါတယ်ဒီလိုအခြေအနေမျိုးမှာ NLD ဗဟိုကော်မတီဘက်ကပြည်သူတွေရဲ့တောကကိုငြိမ်းအေးစေဖို့ပွင့်လင်းမြင်သာမှုတွေပြုပေးနိုင်မှုလိုပါတယ်တဲ့ဒီအခြေမျိုးမှာဗဟိုကော်မတီဝင်တွေကိုနှုတ်ပဲတာရုတ်သိမ်းတာရက်စဲတာအနားပေးတာတွေမဖြစ်သင့်ပါဘူးအကယ်၍လိုအပ်လို့လုပ်တယ်ဆိုရင်လည်းဘလို့ကြောင့်ဘာကြောင့်ဆိုတာပြည်သူကိုအသိပေးသင့်ပါတယ်တဲ့ဒီလိုအဖြစ်မျိုးကိုမီဒီယာတွေကပိုစိတ်ဝင်စားတယ်ပိုသိချင်တယ်ပြည်သူကိုအဖြစ်မှန်တင်ပြလိုကြပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကတော့မိတ်တလာကဦးစိန်မောင်ပါခင်ဗျာဆိုတော့ကိုမြင့်ကျော်ကြီးကျွန်တော်တို့ပြောရည်ဆွေးနွေးရည်နားထောင်နေတဲ့ခေါင်းတော်မှာအပြုတစ်ခုပေါ်လာတာကတော်တော်စောမြင့်မောင်ကခုနကကိုမြင့်ကျော်ရောကိုရမျိုးမျိုးဆွေးနွေးထင်ပါတော်တော်စောမြင့်မောင်ကလူများတဲ့လူပဲဖြစ်တယ်ကျမ်းမာရေးမကောင်းဘူးပြဖြစ်တဲ့အပြင်တော်တော်စောမြင့်မောင်ဒီမီဒီယာ friendly ပေါ့ကျွန်တော်တို့ဒါမီဒီယာစကားနဲ့ပြောမယ်ဆိုရင်သတင်းမီဒီယာတွေနဲ့သတင်းတောက်တွေနဲ့ထိစပ်ပြောဆိုမှုအားကောင်းတဲ့သူလို့ရောမြင်နိုင်ပါသလားကိုမြင့်ကျော်
အော်ဒီမှာမြင်မှာတော့ဟိုအဲဒီမျိုးရည်ချင်းမျိုးတော့မရှိဘူးပေါ့ဟိုအချိုးကြီးနဲ့မဟုတ်ဘူးလို့ကောင်းကြုံလေးမှပြီးကျေးဇူးတင်ရှိသူနဲ့ဒီလိုတင်တော်တဲ့ရည်ချင်းရှိတဲ့ဒီရောမဟုတ်ဘူးအဲ့ဒါတော့ကျွန်တော်ဟိုတစ်ခါလေးမှစိတ်ခံစားခြင်းနဲ့ရင်ပြီးတော့ဟိုပြောတာကြီးတယ်တစ်ခါလေးဟိုတရားကိုချက်ပြတယ်ကြီးတယ်ဆိုအဲ့ဒီဟာတွေကလည်းကြတော့ဟိုကျေးဇူးတင်ရှိသူကောင်းတယောက်ရဲ့ဒီချင်းမျိုးတော့မဟုတ်ဘူးပေါ့
။ဟုတ်ကဲ့။
တခြားတောင်းဝင်ကြည့်မယ်တခြားအလုပ်တွေကြည့်မယ်အဲ့ဒီဟာရဲ့ပြည်ပြည်မှုတွေရှိကောင်းကြည့်မယ်။အဲ့လိုမျိုးကြည့်တဲ့ဒီတို့တော့ပြီးတော့ဒီတောင်းဝင်ပြီးတာကိုကဆွေးနွားနေလေဆိုကျွန်တော်ကလည်းပဲမြင်တယ်
။ဟုတ်ကဲ့။ကိုရန်သူသိရောသဘောတူနိုင်လားကိုမြင့်တော်ဆွေးနွေးချက်ကို
။ကျွန်တော်မြင်တာလေဒီကျွန်တော်ဗန်လေးတိုင်းဒီစာကြီးဝင်ကြီးချုပ်တော်တော်စောမြင့်မောင်ကခုနပြောသလိုပေါ့ကျွန်တော်တို့အစိုးရတောင်းဝင်လေးယူထားတယ်ဟိုပါတီတာဝန်လည်းယူထားတယ်။ဟိုပါတီမှာလည်းပဲတကယ်ကိုအဲဟိုဒီနံပါတ်1နေရာမျိုးယူထားတဲ့ခါကျတော့ဒီအလုံးရဲ့ဝင်တော့ဝင်မိုးကအင်တာမကြီးမားတဲ့ပုံကူတူဖြစ်နေတယ်။
အိမ်မှန်တော့ပေါ့။
အဲ့ဒီခါကျတော့ခုနဟိုဂရင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုအချိန်ပေးနိုင်မှုကအကန့်အသတ်ရှိနိုင်တယ်။ဟုတ်ပြီတော့ဒီဂရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုကြည်ကြည်လည်လည်ပေါ့လေနားလည်သဘောပေါက်ပြီးတော့တော့တကယ်ဟိုပါတီရဲ့မူဝါဒတွေသဘောထားတွေလမ်းစဉ်တွေကိုပြည်သူလူထုစီကိုဘလို့နည်းနဲ့ဖြစ်ဖြစ်မရောက်ရောက်အောင်ဟလာကရားထိုးပြီးပို့ပေးနိုင်တဲ့အနေထားမျိုးကိုတော့ပိုင်ဆိုင်ထားတဲ့ပုံကိုတယောက်မဟုတ်ဘူးလို့တော့ကျွန်တော်ကမြင်နေအဲ့ဒီအခါကျတော့ပါတီအနေနဲ့စဉ်းစားနေတာက တကယ်လုံးရင်ကန်ရင်ရှိတဲ့ဟိုမှာလူငယ်ပိုင်းလူလတ်ပိုင်းခေါင်းဆောင်တွေကိုဒီနေရာကိုတင်ပေးဖို့လိုအပ်တယ်။ဟောတော့ချက်နိုင်ရင်ဥမာတစ်ယောက်ငုံရင်လည်းနှစ်ယောက်သုံးယောက်အဲဒါမျိုးတင်ပေးပြီးတော့လုံးကွင်းကန်ခွင့်တွေပေးလာမယ်ဆိုရင်ဒါပို့ပြီးတော့လျော့ကန်တင်မြတ်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။
ဟုတ်ကဲ့ကျွန်တော်ကကျွန်တော်ခုနမေးတဲ့ media friendly ဆိုတဲ့မေးခွန်းကကျွန်တော်လကားမေးတာမဟုတ်ပါဘူး။ကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိုကျွန်တော်တာဝန်ကျလို့လာခဲ့တဲ့အချိန်တိုင်းမှာတော်တော်စုံမြင့်မောင်နဲ့ကျွန်တော်ပြည်သူ့မြေငွေရဖို့ကြိုးစားခဲ့ဥပါတယ်ဒါကျွန်တော်ကိုပြည်သူ့မြေငွေပေးခြင်းမပေးခြင်းကအဓိကမကြပါဘူးသူအနေနဲ့ပေးလို့ရတယ်မပေးလို့ဘယ်နည်းလို့ရတယ်ဒါပြဿနာမရှိပါဘူးဒါပေမဲ့ကျွန်တော်ကိုယ်တိုင်သိခဲ့ရဘူးဒါတော့တော်တော်စုံမြင့်မောင်ကမီဒီယာတွေနဲ့မတွေ့ချင်းဘူးလို့ပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ကိုယ်တိုင်သိခဲ့ရတာရှိပါတယ်ဒါကိုကြည့်မယ်ဆိုရင်တော့မီဒီယာ friendly ဟုတ်ဖို့ဆိုတာကအတော်မေးခွန်းထုတ်စရာဖြစ်တယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆတာကြောင့်မေးတာပါဗျာဆိုတော့အခုတော့နောက်ထပ်ကျွန်တော်တို့ဦးကျော်စံအောင်ဆိုတဲ့ဒေါက်တာရှင်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါသေးတယ်အဲ့ဒါနားလောင်ကဖတ်ပြပါနော်
ဟုတ်ကဲ့ပါရှင်။တည်င်းလွတ်လပ်ခွင့်ကိုအားပေးဖို့အစားမိမိပါတီပြောရေးဆိုခွင့်ရှိသူ၂ဦးစီကလည်းတနိုင်ကလုံးတယောက်တည်းအနှင်းခံရသူကလည်းဝဉင်ချုပ်၊ကျမရေးကလည်းမကောင်းဒီလောက်ထိပြောနိုင်သူရှားပါနေသလားမီဒီယာတွေရဲ့အခန်းကိုဖွင့်မပေးအားမီဒီယာတွေရဲ့အခန်းကဏ္ဍကိုဖွင့်မပေးအားမပေးတစ်ဖက်အတင်ထိုးစစ်ကိုတော့မကစားနိုင်မင်းနဲ့ခံဆက်ပြက်ပြီးတော့ပွဲချိန်ပြည့်စုံအောင်တိတ်ခါမချအောင်ကစားနေရတဲ့ဘောလုံးပွဲနဲ့တူနေပြီတဲ့နောက်လာမယ့်2020ပြိုင်ပွဲမှာ25ရာခိုင်နှုန်းလောက်သာပြင်ရမည်လားဆိုတာကိုလည်းစဉ်းစားကြပါဝေဖန်ကြပါလို့အသင်းမန်နေဂျာကိုမကြောက်ကြပါနဲ့ပြန်ပြောပါဆိုပြီးတော့အကြံပြုဆွေးနွေးလိုက်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးကျော်စံအောင်ကတော့သူကအသင်းမန်နေဂျာကိုမကြောက်ပါနဲ့ပြန်ပြောပါဆိုပြီးတော့ရေးထားတယ်လေကျွန်တော်လည်းဘောလုံးသမားတွေတော့မန်နေဂျာကိုအဲ့လိုတော့ပြန်မပြောရဘူးထင်တယ်ကြထားပါတော့လေနောက်ထပ်ဆွေးနွေးမယ်တော်ရရှင်သူဖိတ်ခေါ်ရမယ်ဒီလိုင်းကနေပြီးတော့မန္တလေးမြို့မန္တလေးတိုင်းဝမ်တွင်းမြို့ကဥချင်းမြင့်ပါဥချင်းမြင့်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဆရာကျွန်တော်ကအခုလိုပြောရေးဆိုခွင့်ကျွန်တော်တို့တယောက်တည်းတန်တက်လိုက်တာလေကျွန်တော်တို့အချိန်ခါအချိန်ကြီးရခဏယာယီလိုပဲထင်ပါတယ်ဆရာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကဒီလိုဒီဘဝမရလေးပါဘူးကျွန်တော်တို့ပါဠိတွေလည်းညောင်ညောက်စွာရှိပါတယ်ပြောရေးဆိုခွင့်ရှိတဲ့လူကအများကြီးထားလိုက်ရင်လုံးအသေးပဲတရားကျွန်တော်တို့လုံးတုံးတုံးအသေးပဲကြီးကတမျိုးကောင်းရင်ဟိုလွဲပါပါမှလည်းစိုးရတယ်ဆရာအဲကြောင့်မလို့ကျွန်တော်တို့ကတော့ဟိုအကောင်းမြင်နေပဲကျွန်တော်တို့ဒီခဏယာယီလိုပဲရုပ်ောက်ပွဲကလည်းနီးလာပြီကျွန်တော်တို့အရင်တချို့ဟိုပြိုင်ဘက်ဟိုတက်တက်ချပြိုင်ဘက်ပါတီတွေကလည်းဆက်ညက်ကတ်တွေကလည်းရှိတယ်လေဆရာ
အဲ့
ဒါလေးလည်းရှောင်ကြားရပေါ်လို့ကျွန်တော်ထင်ပါတယ်ဆရာ
ဆိုတော့ကွယ်မိုးသိန်းကုနာတို့ကဦးချင်းမြင့်ဆွေးနွေးချက်ကွယ်မိုးသိန်းကောင်းကောင်းကြားလိုက်ရပါလား
ကြားလိုက်ပါခင်ဗျ
ဟုတ်ကဲ့အဲ့ဒီပေါ်ဘယ်လိုသဘောရလဲဦးချင်းမြင့်ဆွေးနွေးချက်ပေါ့
ကျွန်တော်မြင်ကတော့ဟိုလက်ရှိအချိန်မှာသူကသိပြီးတော့အစိုးရရင်ကြီးလို့လည်းမဖြစ်ဘူးလို့မြင်တယ်။နောက်တစ်ချက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့လေကျွန်တော်တို့တရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်ပြီးတောင်းတဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရမဖြစ်ခင်ကာလကနော်ဆက်ဆံရေးပုံစံနဲ့
ဟုတ်ကဲ့ဆရာ
ကိုယ်တိုင်အစိုးရဖြစ်လာပြီးတဲ့နောက်ပိုင်းမှာတရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်တောင်းပန်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီမှာအားနည်းချက်တွေလိုအပ်ချက်တွေကိုပြင်ဆင်ပြီးတော့ကျွန်တော်မြင်ကတော့သတင်းမီဒီယာတွေနဲ့အကောင်းဆုံးဆက်ဆံနိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်
။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ကွန်ပျူတာကိုရံမသွေးရောဒီမိန်းကလေးကျွန်တော်မေးချင်တယ်။ဒီဥဒါတော့အလုရှုပ်တယ်ပေါ့ဗျာ။ဘုန်းကြီးချုပ်တွေလည်းဒီပြည်ပါတီကောင်းဆောင်တွေပြည်အလုရှုပ်တယ်။ဘာသာပေါ့အလုရှုပ်တာပေါ့။တာဝန်ကြီးကြီးယူထားသူမှလည်းများအလုရှုပ်ကြတာပါပဲ။ဒါပေမဲ့ဟလာဒီမိုကရေစီကိုသွားနေတဲ့ဒီမိုကရေစီကိုတည်ဆောက်နေတဲ့နိုင်ငံတစ်ခုမှာသတင်းမီဒီယာနဲ့ထိတွေ့ဆက်ဆံရေးကိုလည်းပဲအလုပ်ရဲ့တစိတ်တစ်ပိုင်းအဖြစ်တာဝန်တစိတ်တစ်ပိုင်းအဖြစ်သတ်မှတ်ပြီးတော့လှုပ်ဆောင်တင်တာမဟုတ်ဘူးလားခင်ဗျာဒါကလည်းပဲအလုပ်ပြောရရင်တော့ job description ပေါ့အလုပ်ထဲမှာပါတာပဲမဟုတ်ဘူးလားကိုမြင့်ကျော
်ဟုတ်တယ်ဟိုကျွန်တော်အမြင်ပြောရင်တော့ဒီလိုຢာလေးမျိုးကပါတီထိန်းချုပ်ကတင်းနှစ်သုံးနှစ်မှပါတဲ့လေးငါးပြည့်ပေါ့လေအဲ့လောက်မှပါတဲ့လူကမယူသင့်ဘူးဘာလို့လဲဆိုတော့ဟိုသူ့မှာတာဝန်တွေကြီးတယ်နောက်တစ်ခါတခါတင်ရမှာစကားမှားပြိုင်ပေါင်းအဲ့ဒီဟာရဲ့ပဲ့ရောက်မှုကကြီးနိုင်တယ
်
ဟိုသူကစကားပြန်ပြန်ခက်လိုက်မယ်ပေါ့နော်အဲ့ဒီလိုတာဝန်မျိုးကိုဟိုအလေလိုက်ရဲ့ချက်နာလောက်ကသူကိုတောင်းပေးတင်တယ်အဲ့လိုလူကဟိုတစ်ဖက်မှာစဉ်းစားကြည့်သူကပါတီကိစ္စတွေမသိရင်လည်းဟိုသူဘယ်လိုပြောမလဲဆိုဒီအများကြီးသူသိပေးတင်တဲ့ information တွေကိစ္စရပ်တွေကိုအဲ့ဒီလူကိုပါတီရဲ့တာဝန်ရှိတဲ့လူတွေကအသိပေးတာပို့လို့လေအဲ့ဒါကဟိုလုံထုံးဟိုလုံယုံလုတ်ခင်ပေါ့နော်တကယ်တခြားနိုင်ငံတွေမှာအဲ့ဒီရောက်ကအဲ့တာဝန်ပဲလုတ်ခင်တယ်တခြားပါတီမှာတခြားဘာတာဝန်မှဟိုမလုတ်ခင်ဘူးဒီကြေးစုံဝင်ရှိသူဟိုသူ့ရဲ့ရာသူကလည်းဟိုထိတ်ဆုံးကမဖြစ်တင်ဘူးပေါ့နော်နောက်ကျတော့
ဒေတာနရလိုအဖြစ်မျိုးမှာလည်းဟိုပြောရေးဆိုခွင့်ရှိတဲ့ဟာကိုသူတို့ပြောရေးဆိုခွင့်ရှိတဲ့နယ်ပယ်ကန့်သတ်ပြီးထားပြီးအဲ့လိုဟာမျိုးလည်းဖြစ်နေတယ်။အခုကတော့တနင်္ဂနွေလောင်းကိစ္စအားလုံးတော့မြင်းမြင်းကိုသွားတယ်ဆိုတဲ့ဟာလည်းတကယ်တမ်းကျတော့ရေးချင်မှမဖြစ်တဲ့ဟာမျိုးလို့ကျွန်တော်ထင်တယ်။
ဟုတ်ကဲ့ပါကုမြင့်တော်ကိုရံမျိုးသိမ့်ကရောခုနမျိုးကဘာလို့မြင်လဲ
အဲကျွန်တော်လည်းခုနပြောသလိုဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲမှာဒီသတင်းမီဒီယာတွေရဲ့ပေါ့လေဒီလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်အဲ့ဒီအခါကျတော့တော့အစိုးရပဲဖြစ်စီတော့အာဏာရပါတီပဲဖြစ်စီနိုင်ငံရေးပါတီတွေပဲဖြစ်စီချွတ်တော်တွေပဲဖြစ်စီတော့သတင်းမီဒီယာတွေ ਨੇ တော့ပွန့်ပွန့်လင်းလင်းပေါ့လေတော့ဟိုထိတွေ့ဆက်ဆံပြီးတော့အများပြည်သူကိုတည်င်းနေအချိန်နဲ့တည်င်းကြီးတိအောင်ထုတ်ပြန်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်။
လက်ရှိအချိန်နေအထိတော့အစိုးရရောနော်လွတ်တော်ရောဒီပါတီအပိုင်းမှာရောဒီလိုတည်င်းထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်မှုအပိုင်းမှာတော့အားနည်းချက်တွေလိုအပ်ချက်တွေတော်တော်များများရှိနေသေးတယ်လို့အဲသုံးသပ်ပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်သတင်းရှိသူဖိတ်ခေါ်ပါမယ်။အမေရိကန်ကပဲကိုလှမောင်ပါကိုလှမောင်ဆိုလို့ပါခင်ဗျာ
။အော်ခေါ်ရတာကျေးဇူးပါဗျာ။အရသကားနဲ့ပြောရရင်အမှုကြီးအောင်လုပ်နေကြတယ်လို့ပဲပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ရုပ်သားဟိုညာလဲချက်တာခုပြောတဲ့လူတွေတော်များချက်တန်းခဲ့တဲ့ energy ရဲ့ဟိုအစိုးရမဖြစ်ခင်ကာလအလားအရင်တော့ဆိုဥလွင်တယောက်တည်းပြောရတယ်။ဥအောင်ရှိတော်ပြောခွင့်မရှိဘူး။ဥအောင်ရှိလည်းမပြောဘူ
း။အဲကုလားမောင်ကျွန်တော်တခုတော့ဖြတ်ပြောမယ်။ကျွန်တော်တခုတော့ဖြတ်ပြောမယ်။ဥလွင်တို့ဟလာဥအောင်ရွှေတို့ခင်တဲ့ဒီခင်တဲ့တော့မထူတော့ဘူးတော့ကိုလာမောင်ဒါတော့အတိအမှတ်ပြူပါမယ်ဟု
တ်ပါတယ်ဟုတ်ပါတယ်ကျွန်တော်ဟိုဖြတ်သန်းတဲ့ဥစ္စာပြောတာဥညံ့ကိန်းနဲ့ဟိုဥညံ့ဝင်းဆိုရင်ဥညံ့ဝင်းကိုပြောခွင့်မရှိဘူးကြာဥညံ့သိမ်းပဲပြောရတယ်နော်အခုကကျွန်တော်ပြောချင်တာကဒီလိုပါကိုကျော်သိန်း
ဟုတ်ကဲ့
ဟိုဒေါက်တာဇော်မြင့်မောင်ပြောတယ်ဆိုတာကတော့အမှန်အရှိဆုံးပြောတဲ့လူတွေလို့ပါဟိုရှင်းပါတယ်စိတ်မပြောချင်လို့ပေါ့
ကိုမြင့်ကျော်ကိုရမျိုးသိန်းဆိုတော့ကိုလာမောင်ရဲ့ဆွေးနွေးချက်ထဲမှာဒီဥစ္စာကတိတ်ရေးကြည့်တဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကအမှုကြီးအောင်လုပ်နေတယ်ဆိုတော့သဘောထားမျိုးဆွေးနွေးသွားပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
ကျွန်တော်မြင်မှာတော့ပြောခွင့်ပေးတယ်ရင်တော့ဟိုသွားသွားပြောသလိုပဲဒေါက်တာဇော်မြင့်မောင်မလို့အချင်းချင်းဆင်းလိုက်မှာအော်ဒီနေ့တိုင်းဒီမှာလည်းပြောခွင့်ပေးတိုင်းအဲ့ဒီဟာကသွားသွားပြောရတာပြဿနာကြီးမဟုတ်ဘူးနောက်ကတခြားသူတွေကိုလည်းပြောခွင့်တတ်မှတ်ပေးတိုင်းတော့သူ့နယ်ပယ်နဲ့ပတ်သက်တဲ့ဟာမျိုးပြောခွင့်ပေးတိုင်းတော့ဟိုအဲ့ဒီကိစ္စပြဿနာမဟုတ်ပါဒါပေမဲ့ဒီကနေ့2015တွေ့ကြုံရရေကောက်ပွဲမတိုင်ခင်မှာလည်းအဲ့ဒီလိုပဲပြောခွင့်ပေးခွင့်ပြုတော့သူကလွယ်ရင်ဒီရေကောက်ပွဲနဲ့ပတ်သက်ပြီးမပြောရတဲ့ဟာမျိုးရှိတော့ဒီတွေ့ကြုံမျိုးက2015မတိုင်ခင်အခြေအနေမျိုးကိုလည်းဆင်ပြေရုံမှသွားဖြစ်နေတော့ဟိုမပြောသေးခြင်းလို့ဖိတ်တဲ့သဘောမျိုးလို့ကျွန်တော်တို့ကဟိုကောက်ချက်ချမိတာပေါ့နော်
ဟုတ်ကဲ့
ဆိုတော့ဒီကိစ္စကတော့ဟိုလူကြီးရဲ့ဒရင်းလို့လက်ခွင့်တဲ့ဟိုမီဒီယာရဲ့လက်ခွင့်တဲ့ကိုလူကြီးတင်ရတိမှုရောင်းနေမှလည်းပါတီအတွက်ကျိုးရုံမှာကျွန်တော်ထောက်ပြတာပါ
ဟုတ်ကဲ့ကိုရံမျိုးသိကျွန်တော်တို့ကဒီကိစ္စကိုဆွေးနွေးတာကအမှုကြီးအောင်လုပ်နေတယ်ဆိုတဲ့မှတ်ချက်မျိုးသဘောထားမျိုးဘယ်လိုသဘောရလဲ
အဲကျွန်တော်ကတော့ဒီအဓိကပေါ့လေ NLD ပါတီကိုအဓိကသူကဟိုအကြိုက်ဆောင်ပြီးတော့အကြိုက်ဆောင်ပြီးတော့ဘယ်လိုလဲအလိုက်ထိုက်ပြောနေဆိုနေတဲ့လူတွေများနေတာကတကယ်တမ်းပြောရင်ပါတီကိုကူညီရမရောက်ဖဲနဲ့ပါတီကိုနောက်ကျောကနေဓာတ်နဲ့ထိုးတဲ့သဘောမျိုးတက်ရောက်နေတာမျိုးတွေကိုကျွန်တော်တွေ့နေရပါတယ်လက်ရှိအချိန်မှာအလားရုပ်ောက်ပွဲလေးအင်တာမနီးကပ်နေတဲ့အချိန်မျိုးမှာဒီပါတီရဲ့လိုအပ်ချက်ကိုပွန့်ပွန့်လင်းလင်းနဲ့တော့ထောက်ပြဆွေးနွေးတာတွေကိုတော့ပါတီကောင်းဆောင်နေနေနဲ့အလေးနဲ့သာစဉ်းစားပြီးတော့သုံးသပ်ပြင်ဆင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ပါတီဟာအမြဲတမ်းဟလာပြည်သူလူထုနဲ့ထိတွေ့ပြီးတော့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာလျှင်လက်ရှိခေတ်စားနေတဲ့သတင်းတူတွေသတင်းအမှားတွေဟလာလုံးကျန်သတင်းတွေရဲ့ဂျန်ကနေလေအဲကာကွယ်နိုင်မှာဖြစ်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ဆိုမစမှုရင်ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်ကအမေရိကန်ပြည်တော်စုကမောင်တက်တရရဲ့ဆွေးနွေးချက်လေးဆက်ပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။သူရေးထားတာကတော့အခြေခံဥပဒေပြင်ဆင်ရေးမူကြမ်းဆွေးနွေးပွဲမှာတမတ်သားတွေကတက်မတော်ကနေယူထားတဲ့အခွင့်အာဏာကိုမလျှော့နိုင်ကြအောင်ဆွေးနွေးသွားတဲ့အပြင်ဒီပြင်ဆင်ရေးအဆိုကြောင့်ပြဿနာတွေတက်သွားနိုင်တယ်ဆိုပြီးဒေါသတကြီးပြောဆိုသွားတဲ့အတွက်နိုင်ငံရေးအခြေအနေက2020ပြည့်နှစ်ရွေးကောက်ပွဲမတိုင်ခင်မှာရှုပ်ထွေးသွားနိုင်တယ်လို့ယူဆမိပါတယ်တဲ့။ဒီလိုအခြေအနေမျိုးမှာသတင်းမီဒီယာသမားတွေအနေနဲ့ပါတီရဲ့သဘောထားတွေကိုပြည်သူတွေသိနိုင်အောင်လို့ပါတီပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်ကြမှာအေကံမလွဲပါတဲ့။ဒါကြောင့်ပါတီဘက်ကလည်းပြောရေးဆိုခွင့်နှစ်ယောက်အစားတစ်ယောက်ထဲထားတာကတော့သတင်းထုတ်ပြန်ရေးအပိုင်းမှာအမှားအယွင်းတွေနည်းနိုင်အောင်လို့ထိန်းချုပ်လိုက်ခြင်းဖြစ်ဟန်တူဝတယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်တဲ့တရားရယ်ဆွေးနွေးကြပါခင်ဗျာ။ဒီ NLD ပါတီအနာရပါတီဖြစ်လာပြီးကြတဲ့ကဟလာတမရတော်လကောင်းဒေါ်ဆန်းစုကြည်တော်လကောင်းသတင်းစာရှင်းလင်းပွဲလုပ်တာတကမှမရှိပါဘူး။နောက်တစ်ခုကကိုလာမောင်နဲ့ပြောတဲ့အထဲမှာပါပါတယ်အင်တာဗျူးပေးတယ်လို့ပါပါတယ်ကျွန်တော်တိတိလောက်သတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေနဲ့အင်တာဗျူးပေးအင်မတန်ကိုနည်းပါတယ်ဒေါက်တာစုကြည်ပဲဖြစ်ဖြစ်သမရဦးအင်းမြင့်ဆိုရင်ခုချိန်ဒီမရှိသေးပါဘူးဆိုတော့ NLD ပါတီသည်လက်ရှိအစိုးရသည် NLD ပါတီသည်သတင်းမီဒီယာရဲ့အခန်းကဏ္ဍကိုတကယ်တမ်းအတိမတ်ပြုတယ်လို့ကျွန်တော်တို့ယူဆနိုင်ပါရဲ့လားကိုမင်းကျော်ဘယ်လိုသဘောရပါလဲ
ကျွန်တော်မြင်ကြရတော့ one way information ကိုထုတ်တဲ့သဘောမျိုးပဲကျွန်တော်မြင်နေဒီ2016နောက်ပိုင်းပေါ့နော်ဘာလို့လဲဆိုတော့ဟိုအဲ့ဒီမတိုင်ခင်ဟိုအာဏာရစာပြီးမဖြစ်ခင်မှာရောဒီနိုင်ငံပိုင်းမီဒီယာကိုတုံ့ချခွင့်မရခဲ့ဘူးပေါ့နော်အဲ့ဒီနိုင်ငံပိုင်းမီဒီယာကိုအာဏာရှိတဲ့ဆွေးကတုံ့ချနေတော့အခုဒီ2016ဒီအာဏာလက်ချောင်းရယူပြီးတဲ့နောက်မှာတော့ဒီနိုင်ငံပိုင်းမီဒီယာကနေပေးနေတဲ့သတင်းကိုပဲပေးနေဆိုတဲ့သို့တော့ဒီနေရာမှာဟိုလူလူကသိနေတာရောမီဒီယာကမေးနေတာရောဆန့်ကျင်ပဲဟိုဘယ်လိုခေါ်မလဲဟိုတချို့တော့ဆန့်ကျင်ပဲအယူဆရောအဲ့ဒါမျိုးတွေကိုပြန်ချင်းလိုက်မဲ့နှလန်းသွားလို့ဟာမျိုးကဟိုတကယ်ကိုယော့သွားတဲ့အနေအထားရှိတယ်2015ရွေးကောက်ပွဲမတိုင်ခင်နဲ့အခုချိန်နေတဲ့အခုကနိုင်ငံပိုင်းမီဒီယာကိုကန်ထားပြီးတော့အဲ့ဒီအနေဒါက one way information ပေးမယ်လို့အယူဆနဲ့အဲ့လိုမျိုးဖြစ်နေတော့ဒါကြောင့် interview တွေအတိုင်းမပေးဘူးလို့ကျွန်တော်တော့ concept ချတ
ယ်။ဟုတ်ကဲ့၊ကိုရမျိုးသိရောဘယ်လိုယူဆလဲ
။ကျွန်တော်ကတော့ဒီ2015ရွေးကောက်ပွဲမတိုင်ခင်တုန်းကဒီ NLD ရဲ့ဒီချွေးကြော်တံပေါ့တောင်းလဲချိန်တံပြီးဆိုတာတကယ်တမ်းကအဲ့ဒီတောင်းလဲချိန်တံပြီးဆိုတဲ့ချွေးကြော်တံရဲ့နောက်မှာပေါ့တကယ်အကြောင်းလဲတွေကိုနော်ဖော်ဆောင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီမှာပြည်သူတွေနဲ့အထူးပေါ့လေသိတာမြင်တာတဲ့အပိုင်းဆိုရင်ဥပမာကျွန်တော်တို့သတင်းစာတွေလာရေဒီယိုရုံးမြင့်တိုင်းကြားရည်ရဲ့တော့ဒီသတင်းဖော်ပြတဲ့ပုံစံတွေသတင်းကိုပြည်သူလူထုစီပို့ဆောင်တဲ့ပုံစံတွေဟာကြောင်းလဲလာဖို့ကောင်းတယ်လို့မြင်တယ်။ဒါပေမဲ့လက်ရှိအခြေအနေကတော့အမြင်တွေတွေ့နေကြားနေရတော့ကတော့တော့စစ်အစိုးရလက်ထက်ကပုံစံဟောင်းနေမှာပဲတဝဲလည်လည်ဖြစ်နေတာမျိုးတွေ့ရတဲ့အခါကျတော့လက်ရှိအစိုးရဒီပင်လျင်နော်။နောက်လက်ရှိအလှယပါတီဒီပင်လျင်နော်သတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့လာနားလည်မှုသိမြင်မှုဒီအပိုင်းမှာအားနည်းချက်တော်တော်များများရှိနေတယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်တို့အခုတိုင်းဆွေးနွေးချက်ကိုကျွန်တော်ဆွေးနွေးချက်ကို Facebook မှာထုတ်လွှင့်နေတဲ့အချိန်မှာသတင်းရှင်ကြောက်ကမိသားမီဒီယာတွေရဲ့ value ကရောတဲ့ကျွန်တော်လက်ခံပါတယ်သတင်းမီဒီယာကဏ္ဍမှာသတင်းမီဒီယာဘက်မှာလည်းအားနည်းချက်တွေအများကြီးရှိပါတယ်။ဒါပေမဲ့သတင်းမီဒီယာရဲ့အားနည်းချက်တောင်းတော့သတင်းရယူပိုင်ခွင့်နဲ့သတင်းသိပိုင်ခွင့်ကိုဖိနှိပ်ထားလို့မရဘူးဆိုတော့ကိုလည်းပဲကျွန်တော်ပြောချင်ပါတယ်။ဒီနေ့ဆွေးနွေးပေးတဲ့ကုမြင့်ကျော်တော်တော်ရဲ့မျိုးသိတိုင်းအပေါင်းဆွေးနွေးကြသူတွေအီးမေးလ်ပို့အတန်ပို့ဆွေးနွေးသူတွေသူစီနားဆင်တဲ့သောရဆွေတွေအားလုံးကိုသူကျေးဇူးတင်ပါတယ်နောက်တော့ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
ကိုကြည်ရောသိန်းဆွေးနွေးစီစဉ်တင်ဆက်တဲ့စနေညတိုင်းအီဒီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ချံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့စာရေးရမယ့်အီးမေးလ်လိပ်စာ bambis@voanews.com ဖြစ်ပါတယ်အခုတော့တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။
အမေရိကန်ပြည်ထောင်စုတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်19ဦးသေဆုံးခဲ့ရပြီးဖြစ်ပြီးဗိုင်းရပ်စ်စမ်းသပ်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုကိုတွန်းမြင့်ဆောင်ရွက်နေတယ်လို့အစိုးရထိပ်ပန်းတိုင်ဝင်ရှိသူတွေကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကစနေနေ့မှာ400ကျော်ကိုရောက်ရှိလာပြီးပြည်내အလုံးရဲ့ထက်ဝင်နေပါမှာကူးစက်ခံထားတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အတွက်အရေးပေါ်အသုံးပြုနိုင်မဲ့ဆေးကိုပထမဆုံးအချိန်ဖြစ်ရှင်းလာတဲ့စတင်အသုံးပြုနိုင်တော့မှဖြစ်ကြောင်းတရုတ်နိုင်ငံကကြေညာပါတယ်။ကမ္ဘာတစ်ဝှမ်းမှာလူပေါင်း 3,500 ကျော်သေဆုံးပြီးတသိန်းကျော်ကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာဆေးထုတ်လုပ်ဖို့အရှိန်မြင့်ဆောင်ရွက်နေပြီဖြစ်ကြောင်းလည်းတရုတ်နိုင်ငံကထိတ်တန့်ကြမ်းမာရေးအရာရှိတို့ကတောက်ကြနေတော့မှပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လွှတ်တော်ဝန်ထမ်းတွေအနေနဲ့ telework လို့ခေါ်တဲ့ရုံးမတက်ဖဲအိမ်ကနေအဝေးကနေအလုပ်လုပ်နိုင်ဖို့အမေရိကန်လွှတ်တော်အမတ်တွေလည်းပြင်ဆင်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ဟန်တားဖို့မြန်မာနိုင်ငံနဲ့နေဆက်အဝင်ထွက်တွေအလုံးပိတ်ထားဖို့အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုးရင်းမြို့စားသုံးသူများအသင်းကအစိုးရကိုတိုက်တွန်းပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူမရှိသေးကြောင်းသတင်းထုတ်ပြန်ထားပေမဲ့တရုတ်နိုင်ငံသားအများအပြားဝင်ထွက်သွားလာနေတာကြောင့်မြန်မာတာဝန်ရှိသူတွေရဲ့ပြောဆိုချက်ဟာတန်တရဖြစ်စရာကောင်းတယ်လို့လည်းစနေနေ့သတင်းစာရှင်းလင်းပွဲမှာစားသုံးသူများအသင်းဥက္ကဋ္ဌကပြောဆိုသွားပါတယ်2010ဖြစ်နိုင်ငံတကာအမျိုးသမီးများနေ့အဖြစ်ဒီကနေ့တနင်္ဂနွေနေ့လှုပ်ရှားမှုမှာတော့ #each4equal ဆိုတဲ့စောင်ပုံနဲ့လှုပ်ရှားကြမှာဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zainat Abdulrahman ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30.40-48အပြင်Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကျေးဇူးပါခင်ဗျာမြန်မာနိုင်ငံလူနိုင်ငံသားတွေနဲ့တကွသောရရှင်တွေအားလုံးကြိုရှင်ပွဲရနေ့တစ်နေ့ဖြစ်ပါစေ
This program has come to you from the Voice of America, Washington.